Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ14ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲ့သတင်းတွေကိုနားလောင်နေတူကြညာပေးသမှာပါ။ဒီ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေအနေနဲ့ဂျာဝင်နောက်ဆက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတကိုမေးမြန်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဒီစေကူတမှုခံယူနေတဲ့ဘောလုံးအသင်းဝင်လူငယ်12ဦးနဲ့သူတို့ရဲ့နှီးပြတွေဟာနောက်သတင်းပတ်ကြာလပြီးနေမှာစေယုံကဆင်းနိုင်ကြတော့မယ်လို့ပြောပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထိတ်တက်ရောက်သတင်းတွေကတော့နေပြည်တော်မှာ27ရာစုပင်လုံညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရဲ့အဖွဲ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ
်အားလုံး919ရောက်ပေါ့အင်ချီအချင်းကတော့315အင်စားရီတောက်ရီတော့တိတ်တော့အခက်ခဲတော့မရှိတော့ဘူး
ဒုက္ခသည်တွေထောင်နဲ့ချီတိတ်ဆောင်နေရပြီးတော့အခုတော့နေရရင်းကိုမပြန်ရဲကြသေးတဲ့အခြေအနေနောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်ရှင်။နောက်ဖားကန့်ဒေတာကမြေပြိုကျမှုနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းနောက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမတခွင်အစီအစဉ်နဲ့ဒုတိယပိုင်းညာယူဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီရွေးကောက်ပွဲကာလမှာရုရှားရဲ့အနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းသွားမှာဖြစ်တယ်လို့တောက်ကြနေကပြောပါတယ်ရွေးကောက်ပွဲရလဒ်တွေသူတို့လိုချင်တယ်လို့ပုံစံမျိုးဖြစ်လာအောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆွဆဲချင်းနဲ့ရုရှားပေါ်အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးမှုတွေကစုံစမ်းစစ်ဆေးနေရတဲ့ပတ်သက်ပြီးတော့ဒါဟာအောက်လန်နီးနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရမ့်ကတောက်လျှောက်ပုတ်ခတ်ပြောဆိုလာတာပါဒီလိုလှုပ်ဆောင်နေတာကြောင့်နိုင်ငံကိုထိခိုက်နစ်နာစေပြီးရုရှားနဲ့ဆက်ဆံရေးအပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထရမ့်ကပြောကြားခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးမျိုးရရှိလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်မနက်ဖြန်တနင်္ဂနွေနေ့မှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့သူကဖင်လန်နိုင်ငံကိုသွားရောက်မှာပါသုံးရက်ကြာခီးစဉ်ဖြစ်ဗြိတိန်နိုင်ငံကိုရောက်နေတဲ့သမ္မတထရမ့်ဟာဒီကနေ့မှာတော့စကော့တလန်ကိုရောက်နေပြီးတော့အဲဒီမှာသူ့ကိုစန့်ကျင်သူတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာတွေကိုဖောက်ထွင်းမဝင်ရောက်နိုင်အောင်ရုရှားထောင်လိုင်းရေးတွေကိုတားဆီးနိုင်ခြင်းမရှိဘူးဆိုပြီးတော့အရင်သမ္မတဘရက်အိုဘားမားကိုတီတာကနေလည်းပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
။2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့လျှို့ဝှက်ကြမ်းဆီးမှုနဲ့ရုရှားစစ်ထောင်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီဖြစ်ဟာရွေးကောက်ပွဲမှာရုရှားဝင်နောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေထက်ကနောက်ဆုံးလောက်ရလဲဖြစ်ပါတယ်။တောက်ကြနေကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ပုံစံမျိုးထဲကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောင်လိုင်းရဲ့အဖွဲ့ကလှုပ်ဆောင်တယ်လို့စွပ်စွဲထားပါတယ်။အဲ့ဒါကတော့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌအပါအဝင်လှုပ်အားပေးတွေနဲ့ဝန်ထမ်းတွေရဲ့ email တွေထဲကိုခိုးဝင်ပြီး email တွေနဲ့တခြားအထောက်အထားတွေကိုလူသိရှင်ကြားထုတ်ပြန်တဲ့လုပ်ရဖြစ်ပါတယ်။ရုရှားဝင်နောက်တဲ့နောက်ပုံစံတစ်မျိုးကတော့ St. Petersburg မြို့အခြေစိုက် Internet Research Agency ဆိုတဲ့ကုမ္ပဏီကကျန်းစီအကွက်ချပြီးတော့မဲဆန္ဒရှင်တွေရဲ့တဘောရာကိုလွှတ်မှုဖို့ social media တွေပေါ်မှာနှီးအမျိုးမျိုးနဲ့အကြီးအကျယ်လုံဆော်တာပါ။အဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ February လမှာ Grand Jury အဖွဲ့တစ်ဖက်ကဆုံးဖြတ်ထားပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကမက္ကဆီကိုကောင်ဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လူညိုကြီးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတည်တည်ချာချာရှင်းလင်းပြောဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီအစီအစဉ်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနေဆက်မှာတရိုင်းကာရံမေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်တွေဖော်ဖို့ကြိုးစားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဒီတရားအတွက်မက္ကဆီကိုကအကုန်ကျခံရမယ်ဆိုပြီးတော့လည်းပြောထားတာပါနိုင်ငံသားရေးဝန်ကြီးရဲ့မက္ကဆီကိုခီးစင်မှာသမ္မတရဲ့သမတ်ဒီအစ်စ်မြတ်အကြံပေးဂျယ်ရက်ကူရှနာအမိမေလုံခြုံရေးဝန်ကြီးခရစ်စတန်နီလ်ဆန်လည်းပါဝင်ပြီးကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါအမေရိကန်နဲ့မက္ကဆီကိုကြားခိုင်မာပြီးတော့နှစ်ဦးနှစ်ဖက်အတွက်အကျိုးရှိမဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့ NAFTA မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးတော့လည်းပြင်ဆင်မှုတွေလှုပ်ဆောင်သွားဖို့ဟာအရေးကြီးကြောင်းဝန်ကြီးဖွန်ပေယိုကပြောပါတယ်မက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူးဝစ်ဖီဒါဂရေးကာဆိုက လက်ရှိသမရအန်ရစ်ပညာညတ်တို့အနေနဲ့နောက်တက်လာမဲ့သမရအန်ဒရက်စ်မန်နျူအယ်လိုပက်စ်အော်ဘရာဒိုကိုဒီဇမတီးရက်နေ့အာနာလွှဲမဲ့ရက်မတိုင်ခင်မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအလုံးနဲ့ပတ်သက်ပြီးတော့အသေးချာလွှဲပြောင်းပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အမေရိကန်ပြည်အောင်စုမှာတကွဲတပြားစီထိန်းသိမ်းခံနေရတဲ့ကလင်ငယ်ရီနဲ့မိဘတွေအများဆုံးပြန်ဆုံတွေ့ပေးဖို့နဲ့ဒီမူအားနဲ့ပတ်သက်ပြီးတော့မက္ကဆီကိုအနေနဲ့စိုးရင်ကြောင်းလဲသူကပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုဟာအီရန်အပေါ်စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပရောကနဲ့မှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့ပြောပါရယ်။အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့တောင်အထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်ပြင်သံကြားမိန့်ခွန်းအတွင်သမ္မတရိုဟာနီကအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဥရောပခီးစဉ်နဲ့ဗြိတိန်နိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်ဆန့်ကျင်ဆန္ဒပြကြတာကိုရည်ညွှန်းပြီးတော့သမရာရူဟာနီကအဲ့ဒီလိုပြောဆိုသွားတာပါ2015ခုနှစ်ကအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံနဲ့အီရန်တို့ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါအီရန်နဲ့ရထားတဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီပေးထားတဲ့တစ်ဖက်သက်ဆန်တဲ့ဆိုးဝါးတဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးသမရာထရမ့်ကနှုတ်ထွက်ဖို့အဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဆွေးနွေးညသတင်းတွေကို VOE ကနေဆက်လက်ညနေပါတယ်ခင်ဗျာပြောင်းစင်းငယ်ညီလာကန27ရာစုပင်လုံတတိယစီဝေးကိုတက်ရောက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့မှပဲနေပြည်တော်ကနေပင်လယ်ထွက်ခွာသွားပါပြီအဖွဲ့ခုနှစ်ဖွဲ့အနက်က၅ဖွဲ့ကလာရောက်ခဲ့တဲ့ခီးစဉ်တိုင်းတရုတ်နိုင်ငံကုမင်းမြို့ကိုတရုတ်ဆွေရရဲ့အထူးလေယာဉ်နဲ့ပြန်ကြတာဖြစ်ပြီး SSPP ရှမ်းပြည်တမရော်မြောက်ပိုင်းနဲ့မိုင်းလာအဖွဲ့တွေကတော့ပြည်ရင်းခီးစဉ်တိုင်းထွက်ခွာကြတာဖြစ်ပါတယ်အရင်ရက်တွေကကျမကြီးမကောင်းလို့နေပြီးတော့ Grand Trunk Railway မှာကုသမှုခံယူနေတဲ့ UWSA ဝအဖွဲ့ရဲ့ဒုက္ခဦးကြောက်ကောအန်းနဲ့ဦးပေါ့ရွေယူရဲ့ကျမကြီးချင်းတွေကိုစောင့်ကြည့်ပြီးမှဒီကနေ့တက်တာလာလို့ပြန်ကြတာပါဝအဖွဲ့ရဲ့ခေါင်းဆောင်တွေနေပြီးတော့ Grand Trunk Railway မှာကုသခံနေစဉ်တက်မတော်ကောက်ွယ်ရေးဦးစီးချုပ်ဘုံကြီးမင်းအောင်လည်းတောက်ရောက်ကြည့်သတင်းမိခဲ့ပါတယ်ညီလာခံကျဲပါနေတဲ့ရက်တွေအတွင်းမှာတော့မြောက်ပိုင်းအဖွဲ့တွေက NCA ကတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်တမရော်ကောက်ွယ်ရေးဦးစီးချုပ်ဒုတမရော်ကောက်ွယ်ရေးဦးစီးချုပ်တို့အပြင်နိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တွေလည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ပြည်အောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံတတိယစီဝေးကို16နှစ်ဒီဆက်လက်ကျင်းပဖို့ရှိနေပေမဲ့ဒီကနေ့မှကဏ္ဍလိုက်ဆွေးနွေးပွဲတွေကနှိမ့်လေခင်းမှာပဲပြည့်ပြတ်သွားပြီးမနက်ဖြန်မှာUBDJC ကပြည်သူ့ညီညွတ်ရေးဆွေးနွေးပွဲပူတဲ့ကော်မတီကစီစစ်အတည်ပြုဖို့ရှိနေပါတယ်။ဒီလိုအတည်ပြုပြီး6နှစ်မှာတော့ပြည်အောင်စုသဘောတူညီချက်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာပါခင်ဗျာ
။ကုံသွေးစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးဌာနအကြီးအကျယ်ပေးရန်ကြီးချီကပြောပါတယ်။ကုံသွေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညီညွတ်ရေးဖိုရမ်မှာပြောတဲ့အဖွဲ့အမင်ခွန်အတွင်းရန်ကြီးချီကအဲ့ဒီလိုပြောဆိုသွားတာပါ။ကုန်ရေးစစ်ပွဲကိုတရုတ်နိုင်ငံကလှူလာခြင်းမရှိသလိုအဲ့ဒီလိုဖြစ်လာရင်လဲစိုးရင်စရာမရှိပါဘူးလို့ထည့်သွင်းပြောဆိုပါတယ်။ထောင်နဲ့ချီတဲ့တရုတ်တင်ဖို့ကုန်ရေးအပေါ်နောက်ထပ်အခွင့်တိုးစီးကြမယ်လို့အမေရိကန်ဘက်ကချင်းချောက်ပြောဆိုလာတဲ့အတွက်ကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအရှိန်မြင့်ထွက်ပေါ်လာတာပါ။တရုတ်ကုမ္ပဏီတွေဟာအမေရိကန်တို့ရဲ့ညာနာပစ္စည်းတွေကိုခိုးယူတာဒါမှမဟုတ်အဆင့်မြင့်နည်းပညာတွေကိုလွှဲပြောင်းပေးဖို့အတင်းကြပ်ဖိအားပေးနေတယ်ဆိုပြီးအမေရိကန်ဘက်ကပြစ်တင်ပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံခြားကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအဆက်မပြတ်ထွက်ပေါ်လာတာပါ။တရုတ်နိုင်ငံတင်ရှိကျော်တက်တူကကျင်းပနေတဲ့ကမ္ဘာညဉ့်ညာရေးဆွေးနွေးပွဲကိုနိုင်ငံကောင်းဆောင်ဟောင်းတွေပညာရှင်တွေတက်ရောက်လာပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကထမ်လွန်ကူထဲမှာပြိမိနေတာကြောင့်ဒီချင်းရိုင်ဆေးရုံမှာကုသမှုခံယူနေတဲ့တောဝက်ဘောလုံးအသင်းကလူငယ်12ဦးနဲ့မိဘတို့လာမယ့်ကြာသပတေးနေ့မှာဆေးရုံကဆင်းနေမှာဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးပီယာဆာကိုလာစတာယာဒွန်ကဒီကနေ့ပြောပါတယ်ဆေးရုံကလေးတွေပေါ်မှာချင်းချင်းမာမာထိုင်နေတာကိုတွေ့ရတဲ့ဘောလုံးအသင်းသားတွေကကေတီယေးမှာပါဝင်ခဲ့သူအားလုံးကိုကျေးဇူးတင်ကြောင်းပြောဆိုထားတဲ့ဗီဒီယိုဖိုင်ကိုဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြသသွားပါတယ်။အသက်17နှစ်ကနေ16နှစ်ကြာလှူငယ်ဘောလုံးအသင်းနဲ့အသက်25နှစ်အရွယ်နီးပါးတို့ဟာဇွန်လ23ရက်နေ့ကအားကစားလေ့ကျင့်ပြီးချိန်မှာလိုင်ကူရဲကိုတနာရီလောက်ဝင်ကြည့်ဖို့စီစဉ်ခဲ့ပေမဲ့မိုးအသေးတန်ရွာသွန်းလာကြောင်းရေဝင်လာပြီးတော့ကူထဲမှာပြိမိနေကြတာပါ။ဗြိတိန်ရင်ကိုယ်သမား2ယောက်ကရေလွှမ်းမိုးနေတဲ့ကူအတွင်းမှအတော်ဝေးဝေးမှာသူတို့ကိုဇလင်လာ2ရက်နေရောက်မှရှာတွေ့ခဲ့တာပါဒါပေမဲ့လည်းရေတွေဇက်တိုက်တက်လာနေတဲ့ကူတွေကနေ နိုင်ငံတကာကအခုတွင်ရင်းကိုကျွမ်းကျင်သူတွေရဲ့အကူအညီနဲ့ထိုင်းပြည်ထက်ကဦးဆောင်ပြီးသုံးတို့ခွဲကဲထုတ်ခဲ့ပြီးတဲ့နောက်ဇွန်လ10ရက်နေ့မှာတော့ကယ်ဆယ်ရေးအစီအစဉ်နဲ့အဆုံးသတ်ခဲ့ပါတယ်။ဂူထဲမှာပြင်မိနေတော့အစုတ်ထဲပိုးဝင်သွားတဲ့ကလေးတချို့လည်းပြန်ကောင်းသွားပြီဖြစ်တဲ့ပြင်73ရောင်စလုံးကျန်းမာရေးကောင်းမွန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကမ္ဘာဖလားဘလုံးပြိုင်ပွဲတတိယနေ့အတွက်ဘယ်ဂျီယမ်နဲ့အင်္ဂလန်တို့ခုလိုကျမတို့အတန်းလွင်နေချိန်မှာပဲရှင်ပြိုင်ကစားနေပါပြီ။ပထမပိုင်း3မိနစ်ကျော်မှာပဲဘယ်ဂျီယမ်ကပထမဂိုးရထားပါတယ်။ဆီမီဖိုင်နယ်ပွဲတွေမှာဘယ်ဂျီယမ်ဟာပြင်သစ်ကိုတကူကုန်းရှိနေရှုံးနေပြီးတော့အင်္ဂလန်ကလည်းခရိုအေးရှားအသင်းကို2ဂိုးတကူနဲ့ရှုံးနေထားတာကြောင့်သူတို့နှစ်သင်းတတိယနေ့အတွက်ရှင်ပြိုင်ကစားနေတာပါ။ဘယ်ဂျီယမ်နဲ့အင်္ဂလန်တို့ဟာအုပ်စုကြီးမှအတူတူပါပြီးတော့အုပ်စုအဆင်မှာတော့ဘယ်ဂျီယမ်ကတကူကုန်းရှိနေအနိုင်ရထားပါတယ်။အုပ်စုအဆင်အခြားအသင်းတွေနဲ့ပွဲတွေမှာဘယ်ဂျီယမ်အသင်းဟာတူနီရှားကို5ဂိုး2ဂိုးဂျပန်ကို3ဂိုး2ဂိုးနဲ့3ပွဲပြတ်အနိုင်ရပြီးရမတ်ကိုမှအုပ်စုပထမနဲ့ quarter final ကိုတက်လာတာဖြစ်ပါတ
ယ်
။နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။နေပြည်တော်မှာ21ရာစုပြည်လုံးညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရက်အဖွဲ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်ပြီးတက်ရုပ်သွားတယ်လို့ဆိုပေမဲ့စစ်ဘေးရှောင်နေနေရက်ကိုမပြန်ရဲကြသေးဘဲနဲ့ရှောင်တိန်နေကြရတဲ့အခြေအနေဖြစ်ပါတယ်။အခုလိုမျိုးတိုက်ပွဲကြောင့်ဒေသခံထောင်ချီနီးပါးဟာမိုင်းကင်မြို့နယ်ဟန်ကိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိန်ရှောင်နေရတာပါ။အပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်။မြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တို့အကြားဇူလိုင်လ10ရက်နေ့ကနေ12ရက်နေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စု၊ဒုံလောကျေးရွာအုပ်စု၊ဟန်ကိုင်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ကိုင်းဖုန်ကြီးကျောင်းမှာစစ်ဘေးသိမ်းရှောင်နေရစဲလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစလဲဦးဆိုင်လုံကပြောပါတယ
်။အလုံး919ခုရောက်ပေါ့။အင်ချေအချင်းကတော့315အင်။စားရေးတောက်ရေးတော့တိတ်တော့အခက်ခဲတော့မရှိတော့ဘူး
။စစ်ရှောင်တွေကိုဒေသခံကူညီပေးရေးဖွဲ့တွေ၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရေးအတွက်ကူညီပေးဆောင်နေတာပါ။မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်သမတော်ခြေပြုတပ်စခန်းတွေကိုမြမတမတော်ဘက်ကနေမည်ရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်သမတော် RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။တမတော်ဘက်ကထိခိုက်တာရမယ့်တွေရှိပါတယ်။ကျွန်တော်တို့လည်းအနေနဲ့များတော့ရှိပါတယ်။တမတော်စတိတ်တိုင်းကောင်းဆောင်မျိုးတောင်းဆိုတာရှိပါတယ်။ဖြေဆုံးဆွေးနွေးနိုင်ဖို့ပြီးတော့တမတော်ဘက်ကလည်းဖြေဆုံးဖို့အားလိုတယ်လို့လည်းဖြေဆုံးမယ်လို့လည်းပြောပါတယ်။
နေပြည်တော်ပြည်လုံးညီလာခံစည်းဝေးတက်ရောက်နေတဲ့ RCSF SSC ကောင်းဆောင်တွေအနေနဲ့တိုက်ပွဲရက်စဲနိုင်ရေးအတွက်ပြည်ထောင်စုအစ်စ်ပြည်ခတ်တက်ကမှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်မှုကော်မတီ GMC ကနေတစ်ဆင့်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။လက်ရှိမိုင်းကင်ဒေသအတွင်းမှာထုတ်စစ်စင်နေတဲ့မြန်မာတိုက်ရင်တပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်လွှတ်တော်ကစလဲဦးဆိုင်လုံကပြောပါတယ
်။မင်းညာကကာချုပ်အမိန့်ထုတ်လိုက်တယ်။အေးတပ်တွေပြန်ဆုပ်ဖို့။နောက် RCS ကလည်းသူတို့စောင့်ထားတဲ့နေရာတွေပါတယ်။ဟိုမရှိတော့ဘူးပေါ့လေ။ဒီသူတွေကတော့ဒီတရက်နေရက်တော့တိတ်အယုံကြည်မရှိသေးဘူးဗျာအချိန်လေးကောင်းပြီဘာမှမရှိဘူးဆိုတဲ့အခါကျတော့သူတို့ပြန်ကြမယ်လို့ပြောတယ်။
တောင်ပိုင်းရှမ်းပြည်သမတော် RCSSSC ဟာအစိုးရနဲ့တနင်္ဂနွေပြည်ခရက်စည်ရေးစာချုပ် NCA လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်။လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာသမတော်ကလည်းတိုက်ရုံသိမ်းပြီးတိုက်ပွဲညင်သက်သွားပေမဲ့လည်းကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီနေ့မနေ့မှာမြန်မာသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့ဖန်ကန်မြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖန်ကန်မြို့ခံလူကပြောပါတယ
်။နောက်ခဏကြီးကနေ7နာရီအတော်တွင်းမှာသုံးကြိမ်ဖြစ်တာပေါ့နော
်27ရာစုပင်လုံကပြည်တော်စုငင်းချမ်းရေးညီလာခံတတိယအကြိမ်ကျင်းပနေစဲချိန်မှာတမတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှိလသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကန့်ဘက်ကသတင်းကိုဆက်ချင်ပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖော်တဲ့လောက်ွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေတဲ့သူတော်တော်များများသေဆုံးဒဏ်ရာရခဲ့ပါတယ်မိုးညင်းဖားကန့်ခရိုင်လုံခင်အုပ်စုစံခါကျေးရွာနာကကြောက်စိမ့်လောက်ွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကဘာပြိုကျခဲ့တာကြောင့်လူအတော်များများပြိမိနေစေဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုတော့လုံခင်စေယုံကိုပို့ဆောင်ကူတာပေးနေပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကချင်းပြည်နယ်မုံကျင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်
လူသေးဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေးဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးချက်ကပြောပြပါတယ်
ကုန်ပြည်တွေကဒီဝန်ထမ်းလဲတော့ဘိုင်းနေခွဲတာပေါ့။အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကတ်တာဘီယာနေရသူကဟို vibration ကြောင့်သူကပြောမယ်ဆိုလို့ရင်အဲ့နေတာပေါ့နော်
။
အဲ့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတန်းနေဆိုတော့အဲ့လိုပြူတာ
။
ပြူတဲ့အခါကျတော့အဲ့ဒီကမ်ပါရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေတိုက်နေတဲ့ဟာတွေရှိတယ်။ကမ်ပါဘောကနေတူးတဲ့ဟာတွေရှိတယ်။ပြူတဲ့နောက်ကအပေါ်ကနေပါသွားတဲ့လူကတစ်ဖွဲ့ပေါ့နော်။တောင်အခြေမှာကမ်ပါခြေမှာတိုက်နေတဲ့လူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ကိုကျွန်တော်ထင်ပါတယ်မြန်မြန်လူ580တရာတော့သိပါပေါ့နော်ဘောတော့ဂျေးတယ်တရားအစတော့ပါသွားတယ်ပြောတာဟုတ်ဆံရရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းကတော့15လောင်းတော့ဟိုကဂျေးပေါ်ဖော်လို့ရသွားပြီပေါ့နော်ဆံရရတဲ့လူတွေလည်းတချို့ကြလည်းဟိုအသက်မွေးပဲကြာနာမျိုးတော့
2018ခုနှစ်အတွင်းဖားခန့်ကြောက်စိမ့်တွင်းနေမှာမြေပြိုမှုကဘာပြိုမှု7ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အုပ်ချုပ်ရေးမှူးကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မွန်ငင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာຢာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတည်းမှာတော့ဓာစင်နဲ့ချီပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖို့မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအဲ့ဒီဒေသကစီးကပ်မဲ့ကြောက်စိမ့်တူးဖို့မှုတွေကိုပြည်နယ်အစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်တော်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတော့ BOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စီးကပ်မဲ့တောက်ဆိုင်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီးကပ်တင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရှာဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရှာဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရှာဖို့အတွက်ပုံပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရှာဖွေသူတွေကပုံများလာပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းပုဂ္ဂိုလ်တင်ပြပေးကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဂျာဝင်ဆွတ်ဖက်ရမှာတော့ပါဝင်ပတ်သက်မှုနဲ့ရုရှားစစ်ထောက်လှမ်းရေးအရာရှိ12ဦးကိုအမေရိကန်တရားရေးဌာနကအရေးယူလိုက်တဲ့အတွက်ရုရှားအရေးစုံစမ်းစစ်ဆေးမှုမှာကြီးမားတဲ့အလှည့်ပြောင်းတစ်ခုဖြစ်ခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဆွတ်ဖက်မှုကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးပြောကနဲ့လုပ်နေတဲ့လုပ်ရက်အဖြစ်သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောဆိုလိုက်တဲ့နေ့မှာပဲတိုက်တိုက်ဆိုင်ဆိုင်တရားရေးဌာနကကြေညာလိုက်တာပါ။ရုရှားသမ္မတနဲ့အမေရိကန်သမ္မတထရမ့်တို့ထိပ်သီးတွေ့ဆုံမှုရပ်ပိုင်းသာလူတော့တဲ့အချိန်မှာထွက်ပေါ်လာတဲ့ဒီကြေညာချက်နဲ့ပတ်သက်လို့ VOA သတင်းတော်ဂျင်းမလုံးသတင်းပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့အဖွဲ့ကတင်ပြထားတဲ့ထောက်ထားတွေကိုပြည်သူ့ခုံတမာတိအဖွဲ့ကလက်ခံခဲ့ပြီးနောက်မှာပဲရုရှားစစ်ထောက်လှမ်းရေးအရာရှိတွေပေါ်တရားစွဲဆိုအရေးယူလိုက်ကြောင်းဒုတိယရှိနေချုပ်ရော့ဒ်ရိုဇန်စတိုင်းကကြေညာလိုက်တာပါ
။ The indictment charges 12 Russian military officers by name.For conspiring to interfere with the 2016 presidential election.
2016 American သမ္မတရွေးကောက်ပွဲကိုရောင်းအောင်ဆက်ရမှာပူးပေါင်းကြံစည်မှုတွေအတွက်ရုရှားစစ်အရာရှိ12ယောက်ကိုနာမည်နဲ့တကွာတရားစွဲဆိုလိုက်ပါပြီ။ဒီထဲက17ယောက်ကတော့ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်ပြီးအချက်အလက်တွေကိုခိုးယူခဲ့မှုရရှိခဲ့တဲ့အချက်အလက်တွေကိုလည်းရွေးကောက်ပွဲမှာနောက်ဆက်ဖို့ရည်ရွယ်ချက်နဲ့ဖျက်ဝေခဲ့မှုတွေနဲ့အရေးယူခဲ့တာပါ။
ဒေါ်နယ်ဟီလာရီကလင်တန်ရဲ့စီယုံရေးဖွဲ့ပါဝင်ဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေနဲ့ကွန်ပျူတာစနစ်တွေကိုရုရှားထောက်လှမ်းရေးတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့လို့ရက်တွေကိုအဓိကပြစ်မှတ်ထားအရေးယူလိုက်တာလည်းဖြစ်ပါတယ်။ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်မှုမှာအမေရိကန်နိုင်ငံသားတူတယောက်မှပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းဒုတိယရှင်းလင်းချုပ်ကပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံမှာနိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်မနေ့တုန်းကအလစ်ဘက်ပြည်မှာကြီးနဲ့ဝန်ဆောင်ရေးတိုင်မှာလက်ဖက်ရည်တောင်းရင်တွေ့ဆုံနေမှာပဲအမေရိကန်တရားရေးဌာနရဲ့ကြေညာချက်ထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းမှာတွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်ထရီဇာမင်နဲ့တူပူတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့လာမယ့်တနင်္လာနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့တဲ့အခါအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖွဲ့မှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိမရှိသမ္မတထရမ့်ကိုသတင်းတောက်တွေမေးခွန်းထုတ်ခဲ့ကြတာပါ။
But I will absolutely firmly ask the question.
ဒီမေးခွန်းကိုသေချာဖို့အခိုင်အမာမေးမှာပါ။ရုရှားနဲ့ဆက်ဆံရေးမှာလည်းအဆင်ပြေလိမ့်မယ်လို့မျှော်လင့်ပါတယ်
။တစ်ဆင့်မှာပဲရုရှားရဲ့အမေရိကန်မှာထူးဆောင်ဆန်းစစ်ဆေးမှုကိုတာဝန်ပေးစုံစမ်းနေတဲ့လို့ရရုရှားနဲ့ဆက်ဆံရေးမှာဟန်တာဖြစ်စေတဲ့လို့ရတစ်ခုဖြစ်နေလဲပြစ်တင်ဝေဖန်သွားပါတယ
်။ Called the rigged witch hunt. I think that really hurts our country and it really hurts our relationship with Russia.
ကျွန်တော်ကတော့မတမာတဲ့နိုင်ငံကြီးအောက်လန်နီလို့ခေါ်ပါတယ်ဒီကိစ္စကကျွန်တော်တို့တိုင်းပြည်အတွက်အမှန်တကယ်ထိခိုက်စေတယ်လို့ရုရှားနဲ့ဆက်ဆံရေးမှာလည်းတကယ်ကိုထိခိုက်နေရတယ်လို့ထင်ပါတယ်ရုရှားနဲ့ရောသမ္မတပူတင်နဲ့ပါဆက်ဆံရေးတွေတကယ်ကိုပြန်ကောင်းလာနိုင်တဲ့အခွင့်အလမ်းရလိမ့်မယ်လို့လည်းထင်ပါတယ်ဒါလို့ဖြစ်မယ်လို့ပဲမျှော်လင့်ပါတယ
်ရုရှားစစ်တောင်းလိုင်းရေးပေါ်အေးအေးယူလဲကြောင်းကြီးညာချက်ကြောင့်ရုရှားသမ္မတနဲ့ထိတိတွေ့ဆုံမဲ့အစီအစဉ်ကိုဖျက်ဖို့လဲထက်လွတ်တော်မတ်မတ်ကွာနာတို့လိုအတိုက်ခံဒီမိုကရက်ကိုယ်စားတွေကတောင်းဆိုကြပါတယ
် I've been concerned for some time that the president's ad hoc style of going into meetings
သမ္မတကအလင်းစလိုတွေ့မဲ့ပုံစံနဲ့ပတ်သက်လို့အရင်ကတည်းကကျွန်တော်ကစိုးရိမ်နေခဲ့တာပါအထူးသဖြင့်ကမ္ဘာစက်ကုံပေါ်မှာနှစ်ပေါင်း20လောက်ရပ်တည်ခဲ့တဲ့ဗလာဒီမီယာပူတင်လိုလူမျိုးနဲ့ဆက်ဆံတာကမသင့်တော်တဲ့ကိစ္စတစ်ခုပါ
ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာမကြသေးခင်ရက်တွေမှာလည်းအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲပြားစရာတွေကြုံခဲ့ရတာပါဒုတိယရှင်းနေချုပ်ရိုဇန်စတိုင်းကတော့တရားရေးလုပ်ငန်းတွေမှာနိုင်ငံရေးနဲ့မရောထွေးဖို့တိုက်တွန်းခဲ့တာ
ပါ When we confront foreign interference in American elections it's important for us to avoid thinking politically as Republicans or Democrats
အမေရိကန်ရွေးကောက်ပွဲမှာပြည်ပကဆော့ဖတ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့အခါ Republican နဲ့ Democrat ဆိုပြီးနိုင်ငံရေးရာစဉ်းစားတာမျိုးကိုရှောင်ရှားနိုင်ဖို့အရေးကြီးပါတယ်နိုင်ငံရေးရစဉ်းစားမဲ့အစားအမေရိကန်နိုင်ငံသားတွေအဖြစ်မျိုးချစ်စိတ်ရှိရှိစဉ်းစားကြမှာပ
ါဒုတိယရှင်းနေချိုးရဲ့တိုက်တွန်းချက်ဟာအပြောလွယ်သလောက်အလုတ်ခက်မဲ့အလားလာတွေလည်းရှိနေပါတယ်အထူးသဖြင့်ဒီနေ့ဟာအမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်လည်းနိုင်ငံရေးအရာပြန်ဆိုင်လာကြမှာဖြစ်တာကြောင့်ကိစ္စတိုင်းလိုလိုမှာနိုင်ငံရေးအရာအရေးမိုးနေမဲ့အလားလာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြမတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်internet ပေါ်ကငွေကြေးလိမ်လည်မှုပြဿနာတွေကိုမြန်မာ Facebook စာမျက်နှာတွေပေါ်မှာကြဲကြဲလောင်လောင်ကြားနေရပေမဲ့အခုထိငွေကြေးဝိုင်းစုကြပြီးတော့ဒီငွေတွေကိုလိမ်လည်မှုတွေကတော့ရှိနေသေးပါအစုအဖွဲ့လိုက်အလိန်ခံရလို့ဆုံးရှုံးတဲ့ငွေကလည်းသိန်းထောင်ကျော်အထိရှိတတ်ပါတယ်ဒီလိုလိမ်လည်မှုတွေကြုံတွေ့တဲ့အခါမှာသက်ဆိုင်ရာကိုတွားပြီးတော့အမှုဖွင့်တိုင်ကြားတဲ့အခါမှာလည်းအရေးယူဖို့ဥပဒေတေချာမရှိတာကြောင့်သက်ဆိုင်ရာကိုတိုင်တော့မတိုင်တော့ဘူးဆိုတဲ့ဖြစ်ရတဲ့လေတွေ့နေရပါတယ်ဒီလိမ်လည်မှုတွေကိုဘလို့များထိထိရောက်ရောက်အရေးယူနိုင်မလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်အခုချိန်မှာတော့အင်တာနက်စာမျက်နှာတွေပေါ်ကတဆင့်ငွေကြေးစုမဲ့အယောင်းဝယ်ပုံစံနဲ့ငွေကြေးလိမ်လည်မှုတွေအခုနှစ်ထဲအများအပြားဖြစ်ပေါ်နေပြီးအမှုဖွင့်တိုင်ကြားမှုတွေလည်းရှိနေပါတယ်စုမဲ့အယောင်းဝယ်သူတွေဟာအစာပိုင်းငွေကြေးနဲ့ပါတဲ့အချိန်၃ချိန်လောက်မှာအမှန်အတိုင်းယော်ပေးပြီးနောက်ပိုင်းငွေကြေးပမာဏများပြလာတဲ့အချိန်မှာတော့လိမ်လည်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။ငွေကြေးစုမဲ့ရောင်းဝယ်လုပ်ကိုင်သူတွေဟာအွန်လိုင်းကတဆင့်မဲဝယ်ယူစုဆောင်ပြီးရပ်ပိုင်းအတွင်းအမျက်များများချနိုင်တဲ့အကြောင်းကို Facebook လိုမျိုးလူမှုကွန်ရက်စာမျက်နှာတွေကတဆင့်အယုံသွင်းရောင်းချပြီးတော့ငွေကြေးလိမ်လည်မှုတွေကိုပြုလုပ်နေတာဖြစ်တယ်လို့အလင်ခံရသူတွေကပြောပါတယ်။အဲဒီအကြောင်းကိုတော့ကိုရိုင်းလည်းအလင်ခံခဲ့ရပြီးအဲ့ဒီအတွက်လဲရက်စကတ်မှာအမှုဖွင့်တိုင်ကြားထားတဲ့ရန်ကုန်မြို့လှိုင်မြို့နယ်ကမတ်တွေတာလင်းကအခုလိုပြောပြပါဗျာ
ဒီနေ့မှာ30သိန်းပေးမယ်ဒီနေ့မှာ30သိန်းတို့ပေးအဲ30ရက်နဲ့ဆိုတော့နောက်ထပ်73ရက်နဲ့ဆိုလို့ရှိရင်72သိန်းရမယ်ဆိုရင်အလင်မှာ20ရို့ဖြစ်သွားရင်ပါလေဒီ10ရက်လောက်20ရို့72သိန်း2သိန်းရမယ်ပေါ့အဲ့လိုမျိုးမလုံးပေးကြပါအဲ့လိုမျိုးတစ်ခါယော်လိုက်မယ်ဆိုတော့ယုံကြည်ပြီးတော့ထက်ထက်ဝဲကြပါเนาะအဲ့လိုမျိုးပေါ့အဲ့လိုမျိုးသူကမလုံးကတော့အဲ့လိုမျိုးအတိုးတွေအများကြီးနဲ့ဖြတ်ပေးရပါတချို့ဆိုလို့ရှိရင်40ရို့လာအဲ့လိုမျိုးထိပေးရပါเนาะအဲ့တော့လည်းဝဲကြတာပေါ့ရန်နဲ့နဲ့ပဲစောင့်ရမယ်ဆိုပြီးတော့ဝဲကြတယ
်အဲ့လိုလိမ်လည်မှုတွေကိုအမှုဖွင့်အရေးယူမှုပိုင်းမှာတော့ငွေကြေးလိမ်လည်မှုပုံမှန်420နဲ့သာဖွင့်လှစ်နိုင်ပြီးတော့အများအပြားလိမ်ခံရသူတွေဟာငွေကြေးပြန်မြမှာကိုစိုးရိမ်နေတဲ့အတွက်အမှုမဖွင့်တဲ့သူတွေလည်းရှိနေပါတယ်။ဒါကြောင့်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကဥပဒေတွေကိုခင့်နဲ့အညီပြုပြင်ဖို့လိုအပ်နေတယ်လို့အခုလိုပြောပါတယ
်။ဥပဒေပိုင်းတွေကလည်းဟိုခင့်နဲ့အညီတချို့ဟာကြတော့ပြုပြင်နေတယ်။ဒါမျိုးကြတော့ကိုကနည်းနည်းထိုးစမ်းလာတာပေါ့နော်။ဟိုတော့ကလည်းလူရိုးလိမ်တာမဟုတ်တော့ပြန်ဘူး။သူကဟိုမှာပုံမှန်420တို့406တို့နဲ့ဟိုဆွဲကောင်းဆွဲလို့တော့ရမယ်ဒါပေမဲ့သူ့အမှုတိဆောက်ရတာသူကဟိုအွန်လိုင်းလို့ပါတော့ဖြစ်နေတာဆက်သွယ်ရေးနဲ့ဆက်သွယ်ရေးပုံမှန်နေလဲဆိုင်နေနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါလေးတွေကလည်းကျွန်တော်တို့ဥပဒေပိုင်းအနေနဲ့တော့ပြန်တော့သုံးသပ်ရမှာဘာလို့တော့ခက်ကရှေ့ကိုသွားနေတာပေါ့နော်အွန်လိုင်းခက်ဖြစ်လာတာဆိုတော့အဲ့တော့အဲ့ဒီဥပဒေကိုကျွန်တော်တို့ကခိုင်ခိုင်မာမာတော့ပ ပြန်စဉ်းစားရတော့မှာပေါ့နော်ဒီတရားလေးဆိုရင်ဘယ်လိုလုပ်အောင်လုပ်လို့ရလဲဒါ online ဆိုရင်တဘောလေးဒါမျိုးလေးတွေတော့ကျွန်တော်ဒါမှမဟုတ်ကျွန်တော်တို့ချုပ်ဆရာကြီးတွေရှင်းနေကြအဲ့လို case တွေကိုတော်တော်လေးကြောင်းကျင်နေတို့တိဆောက်နိုင်တယ်လို့ပဲရှိတယ်ဒါမှမဟုတ်လည်းကရှင်းနေတဲ့တေချာတိုင်ပင်မှာကိုယ့်အကူတဘောလားဟိုမလုံးမိနေတယ်ပေါ့လေခုနကတော့ကျွန်တော်တိလိုက်တာခုနကတို့စာချုပ်တွေပဲသွားချုပ်တယ်ပေါ့ဆိုတော့ဒါကတစ်ခါကျရင်အကွက်မိနိုင်ဘာအကွက်မိနိုင်လဲဆိုတော့ကျွန်တော်တို့ကငွေကိုလိန်သွားတဲ့လူပြောက်ကိုသူကသွားပြီးစာချုပ်ချုပ်ပြီးတော့သူကငွေအသွင်းယူလိုက်မိတာနဲ့ကျွန်တော်သိထားတဲ့အသည့်တင်ပေါ့နော်ဥပဒေကြောင့်ငွေအသွင်းပြလိုက်တာနဲ့သူဒီလိန်လည်းမှုမမြောက်တော့ပြဿနာအဲ့ဒါတခုရှိတကယ်လို့သူ့ကိုလိန်လည်းမှုနဲ့406 420နဲ့စွဲမယ်ဆိုရင်ကျွန်တော်တို့သိထားတာသူ့ကိုဘာမှမယူဘဲနဲ့တခါလဲစွဲရမယ်သွားယူထားလိုက်မိတာနဲ့သူ့ရဲ့အမှုကပေါ့သွားတယ်ကျွန်တော်အဲ့ဒါတော့ကျွန်တော်ဟိုသိထားတယ်ပေါ့နော
်ဒါကြောင့်မတ်တွေ့တာလင်းကလည်းအဲ့လိုလူလိန်တွေဟာနောက်ပိုင်းမှာထပ်လိန်နိုင်တဲ့အတွက်အဲ့လိုလိန်လည်မှုတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ဥပဒေတစ်ခုပေါ်လာစေချင်တယ်လို့အခုလို့ဆိုပါတယ်
။ညီမကတော့ဖြစ်စေချင်တာပေါ့နော်ဒီလိုလူလိန်တွေကတော့အခုလိုတရားဥပဒေမရှိဘူးဆိုလို့ရှိရင်သူတို့ကခိုင်မာတဲ့ပုံမှန်မရှိဘူးဆိုလို့ရှိရင်တော့ဒီလိုမျိုးထပ်လိန်နေအောင်ပါအဲ့ဒါကြောင့်မလို့ဒီတရားဥပဒေကနေပြီးတော့ဒီလိုမျိုးဒီလိန်တွေအတွက်ချစ်ချင်ရောဖြစ်စေနိုင်မဲ့ဥပဒေတစ်ခုတော့ရစေချင်တာပေါ့နော်ဖြစ်စေချင်တယ်ဘာလို့လဲဆိုအခုရှင်းနေရအခုလည်းအဲ့လိုမျိုးပြဿနာဖြစ်တော့ဒီရှင်းနေတဲ့အတိုင်းမြင်ကြရမှာစွဲလို့ရတယ်ဒါပေမဲ့ချစ်ချင်းအမခံရမယ်ဒါပေမဲ့အကယ်တမ်းမှုနဲ့စွဲလို့ရှင်စွဲလို့ရမယ်သူပတ်စံပေးချင်မှာပေးလို့ရမယ်ထောင်ထဲဝင်လဲဝင်ခံလိုက်မယ်တချို့ရကြတော့မှပတ်စံမယ်ကိုပတ်စံမယ်ကိုပြန်လို့ရှင်တာပေါ့အဲ့လိုမျိုးပေါ့နော်ဥပဒေရတော့ဒီလိုမျိုးလိန်တဲ့သူတွေအတွက်ပေါ့ဒီဥပဒေကိုတစ်ခုကိုတင်းတင်းကြပ်ကြပ်ကလေးရောလှုပ်စီရှင်တာပေါ့နော
်ဒါကြောင့်ဒီသူတွေအနေနဲ့အဲ့လိုအင်တာနက်ကနေစီယုံဖေးဆောင်မှုတွေကိုလောဘတကြီးနဲ့မယုံကြည်ဖို့လိုတယ်လို့လည်းပြောဆိုမှုတွေရှိနေတာပါ။ရောင်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်လို့တိတိချာချာလေ့လာရမှာဖြစ်ပြီးတင်ညာပေးရာတွေနဲ့လွတ်တော်မှာမေးခွန်းမိတာတွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်
။အခုကတော့နည်းနည်းပေါ့နော်လေ့လာတော့ဒီမှာဆိုလည်းအခုဟိုကျွန်တော်တို့ဒီမှာတော့2ယောက်ဖြစ်တယ်ပေါ့။ဖြစ်တယ်ဆိုတော့ကျွန်တော်တို့ကဒီခွင်းဆက်ကိုတော့တေချာတော့ဆက်လေ့လာအောင်ပေါ့နော်။ဘယ်လိုအကြောင်းအရာနဲ့ဘယ်လိုတွေနဲ့လေနေနေဆိုတဲ့အကြောင်းတွေကိုကျွန်တော်လည်းမေးဟိုပဏာမတော့မေးပြီပေါ့ဒါပေမဲ့အခုကတော့ခဏခဏသိအောင်ကျွန်တော်ကလေ့လာမယ်မေးမယ်ဒါပေမဲ့အဲ့ဒီအနေထားမှာပဲပေါ့ကျွန်တော်ကနှစ်ပိုင်းရှိတယ်ပေါ့ဒီအခု online နေရာနေရောနောက်ပြီးဒီလိုအခုလို interview တွေရာနေနောက်လူတွေအဲ့လိုလိန်ခံရတာမျိုးမဖြစ်အောင်ကျွန်တော်ကဟိုသတင်းဖြန့်မယ်ပေါ့နော်နောက်ပြီးတော့နောက်တစ်ခုကတော့ဟိုကျွန်တော်တရားရေးအစီအစဉ်ဥပဒေစုံပွေတိုင်ကြားစာသနာစံစာများကော်မတီမှာပါတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကော်မတီမှာလည်းတင်ပြပြီးတော့ဒါတော့ဖြစ်နေတယ်ကော်မတီဆုံးဖြတ်ချက်နဲ့ဘာလေးကျွန်တော်လွှတ်တော်ကနေပြီးတော့ဆောင်ရွက်လို့ရမလဲပေါ့လွှတ်တော်ဝထားကြီးကနေတဆင့်ပေါ့ဘယ်လိုဆောင်ရွက်လို့ရမလဲကျွန်တော်တို့ yes scan နေလို့ဟုတ်လားတဘောကတရားရုံးတွေမှာဒါတွေကိုဘယ်လိုလုပ်လို့ရလဲဆိုတာတွေကိုကျွန်တော်တို့အကြံဉာဏ်တောင်းလို့လည်းရတယ်ပေါ့နော်ဟိုမေးခွန်းအနေနဲ့ကတော့ကျွန်တော်တို့ကသုံးသပ်ရမယ်ဘာလို့မေးရမလဲပေါ့မေးခွန်းတစ်ခုကိုဘယ်လိုမေးရမေးရလဲဒါပေမဲ့ဒါလဲကျွန်တော်တို့ကအခုအဖြစ်များလာတယ်လို့လည်းကြားတယ်တော့မေးခွန်းအနေနဲ့ပေါ့အစိုးရကမလွယ်ဘူးပေါ့နော်အမေးခွန်းအနေနဲ့တော့တိဆောက်လို့ရနိုင်တယ်ပေါ့နော်တိဆောက်လို့ရရင်လည်းမေးခွန်းအနေနဲ့ဒါကိုဘယ်လိုထိထိရောက်ရောက်အရေးယူမလဲဘယ်လိုနည်းနဲ့အရေးယူလို့ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ကမေးမြန်းလို့ရတယ
်အင်တာနက်ပေါ်မှာစုမဲကလည်းစင်ငွေကြေးလိမ်လည်မှုတွေမှာတော့အစုဖွဲ့လိုက်လိန်ခံနေကြရတာဖြစ်ပြီးငွေချက်သိန်းကနေကနေဒိမောင်းထောင်ကျော်တဲ့အထိဒိန်လန်ခရမှုတွေရှိနေတာဖြစ်ပြီးအခုချိန်ထိအင်တာနက်ပေါ်ကစင်မဲစုဖို့စီးရုံနေတဲ့သူလည်းရှိနေပါလေကျွန်တော်ကောင်းမြတ်ဖြိုးပါမြမခသတင်းအေဂျင်စီကနေဒီလိုမျိုးပြန်လိုက်တာပ
ါမြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းရိုက်လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ14ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15053ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လျုံနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့နေရာတချို့မှာဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေစိုက်တူဖို့ကြိုးပမ်းရတာကနေပြဿနာတွေပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးมาဖြစ်ပါတယ်အထူးသဖြင့်တော့တန်းရင်းသားဒေသတွေမှာကန့်ကွက်မှုတွေကြုံရတာဘာကြောင့်လဲကွန်ပျူတာနဲ့လူကိုကွန်ပျူတာဆိုရင်လည်းအကျိုးပြဘာတွေရှိနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဒီသမိုင်းပညာရှင်ဦးအောင်ခင်တို့မြန်မာပြည်သုံးသက်သူဦးစည်းရေသူတို့ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတာရှိပါတယ်နောက်အခုနောက်ဆုံးဟိုပြဿနာပေါ်လာတဲ့ဒီခရီးပြည်နယ်ကမာဒီကံဝဆန္ဒပြမှုတွေမှာပါဝင်တဲ့ပုဂ္ဂိုလ်တချို့လည်းပဲကျွန်တော်ဒီဆွေးနွေးဖို့အတွက်ရှိနေပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာအရင်ဆုံးတော့ဆရာဦးအောင်ခင်ကိုပဲတုံ့တက်ပေးစေချင်ပါတယ်ဆရာအခုရေဝီယာအဖြစ်ပေါ့လေကျွန်တော်တို့နားလည်သလောက်တန်းရင်းသားတွေဘက်ကကန့်ကွက်ကြတာကတော့ဗိုလ်ချုပ်အောင်ဆန်းကအမျိုးသားခေါင်းဆောင်ဆိုရင်လည်းဒီမြန်မာခေါင်းဆောင်တူဦးသာဖြစ်တဲ့တန်းရင်းသားတွေမှာလည်းသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုမျိုးဗိုလ်ချုပ်အောင်ဆန်းအမှတ်တရတွေစိုက်ထုတ်ရင်းအဖြစ်ဒီတန်းရင်းသားခေါင်းဆောင်တွေရဲ့အခန်းကဏ္ဍတွေမင်းမိန်စီတယ်ဆိုတဲ့သဘောထားမျိုးတွေတွေ့ရပါတယ်ဆိုတော့ဒီလိုကန့်ကွက်ချက်ကဒါကျိုးချောင်းစီလျော်တဲ့ကန့်ကွက်ချက်မျိုးလို့ပြောနိုင်မလားဆရာဦးအောင်ခင
်အဲဒီရုပ်ထုနဲ့ပတ်သက်လို့ကတော့အမြင်အမျိုးမျိုးရှိတယ်ဆိုတော့ဒီရုပ်ထုကိုဘယ်သူကနေစပြီးတော့တင်လာလဲဒါဟိုရန်ကုန်ကတင်လာလားဒါတိုင်းရင်းသားတွေဘက်ကတင်လာလားဆိုတာလည်းရှိသေးတယ်ဆိုတော့တိုင်းရင်းသားတွေကမတင်လို့ပဲနဲ့ဒီ NLD ဘက်ကလာတင်တယ်ဆိုရင်လည်းတမျိုးပေါ့လေဆိုတော့အငင်းပွားစရာကြီးဖြစ်တာပေါ့ဆိုတော့ဒီဥစ္စာနောက်အခုမှဗိုလ်ချုပ်အောင်ဆန်းကဘာလို့တင်လဲအရင်တော့ကဘာလို့မပေါ်လဲဆိုတော့အခု NLD အစိုးရဖြစ်တော်မှာဒီဗိုလ်ချုပ်အောင်ဆန်းပုံနေတင်တာကြီးပေါ်လာတယ်ဆိုတော့ဒါဒီရှေးအတိတ်နယ်ကြီးပြစ်ဆုပ်ပံပေါ့ဗျာရှေးအတိတ်နယ်ပြစ်ဆုပ်ပံနေရတော်တော်ကြီးကိုကွာနေတယ်နေပေါင်း80ကျော်ကွာတယ်ဆိုတော့အဲ့ဒီတော့ကရန်ကုန်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတစ်ခုလောက်ပဲရှိပြီးတော့ကျန်တဲ့နေရာကြီးမရှိရဲနဲ့နေခရင်ကနေအခုမှဒါကြီးပြန်ပေါ်လာတဲ့ကိစ္စဟာဟိုအငင်းပွားစရာအများကြီးရှိတာပေါ့တိုင်းရင်းသားတွေဘက်ကလည်းသူ့ရုပ်ဟိုသူတီတောင်းခြင်းမှာပေါ့ဥပမာဆိုကရင်ဆိုလေကရင်ဘက်ကစောပွားစောပွားဦးကြီးပုံဂူရတိရှိမှမရှိသေးပဲဒါလည်းသူထားခြင်းမှာပေါ့အဲ့ဒါကိုအစိုးရကဘယ်လိုသဘောထားမလဲဆိုတာလည်းရှိပါလေ
โอเคဆရာโอเคဆိုတော့ကျွန်တော်ဒီဟိုဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကျွန်တော်ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျအခုဒီတိုင်းရင်းသားတွေဘက်ကတော့သူတို့ဒီတိုင်းရင်းသားဟိုတွေဘက်ကဟိုအခန်းသူတို့ရဲ့အခန်းကဏ္ဍတွေမိမိစီတယ်ဆိုတော့သဘောထားမျိုးနဲ့ကန့်ကွက်ကြရတယ်ရှိရဆိုတော့ဒီလိုအကြောင်းပြချက်ကဒါကျိုးချောင်းစီလျော်တဲ့ကန့်ကွက်ချက်လို့ကျွန်တော်တို့ဆိုနိုင်မလားဆိုဆရာစီရဲ့သူ
အဲဒီဘယ်ကိစ္စမှဆိုတော့ဟိုအမြင်ကတော့တယောက်နဲ့တယောက်တော့တူကြမှာမဟုတ်ဘူးပေါ့နော်လူတွေကအများကြီးဆိုတော့ဒါတိုက်တဲ့လူလည်းရှိမယ်မတိုက်တဲ့လူလည်းရှိမယ်အဲ့ဒါတော့ရှိပါတယ်နောက်တစ်ခုကလည်းဒါနိုင်ငံကြီးကလည်းပါနေတဲ့ခါကျတော့လေကန့်ကွက်ခြင်းနဲ့လူလည်းရှိမယ်ထောက်ခံခြင်းနဲ့လူရှိမယ်ဖြစ်ဖြစ်တာတော့ဗာဖြစ်တော့သွားရလဲဆိုတော့အရင်တော့ကတော့ဒီဗိုလ်ချုပ်အောင်ဆန်းရုပ်သူတွေကဟိုပထားခဲ့ရတယ်လို့ဖြစ်နေတာပေါ့နော်ဖြောက်ထားခံရတယ်လို့ဖြစ်နေခါကျတော့အခုချိန်မှာကြောက်တော့ဒါများများလုံးချင်လာတာရှိတာပေါ့နော်နောက်တစ်ခုကလည်းဟိုတချို့ပြောကြတာကဒါရုပ်ောက်ပဲပြီးလို့အဲ့အမျိုးလုတ်တာလားဆိုတဲ့အမျိုးတွေလည်းပြောတာရှိတာပေါ့တေချာတာကလည်းဘယ်လိုဖြစ်လဲဆိုတော့ဒီရုပ်သူထုတဲ့ဟာတိုင်းမှာကနိုင်ငံကြီးကပါတယ်ဟိုအဲ့ဒီဥပမာဆိုတော့ဥပမာရုပ်ထုတောင်မှထုတ်ဖို့ကိုလုံးလိုက်ကြသေးတယ်လေဥပမာဟိုတက်လာတဲ့ခါကျအင်ဒိုနီးရှားမှာသူနေခဲ့တဲ့ဆိုပြီးတဲ့ခါကျတော့အဲ့မှာကန့်ကွက်တဲ့လူတွေကလည်းအများကြီးထူးခြင်းတဲ့လူတွေကလည်းအများကြီးဆိုတော့အဲ့လိုမျိုးကြောင့်ဖြစ်တော့ရုပ်ထုကဆိုတော့အင်းနဲ့နိုင်ငံရေးနဲ့ပတ်သက်နေတာပေါ့နော်ရုပ်ထုပုံစံရှိနေတော့အဲ့လိုကိုတည်ထားဖို့လိုပါတယ်ပြီးတော့ဟိုဒီချက်ကိုပြည့်စုံနေဆိုလဲဒါရုပ်ထုအပြင်တခြားနည်းလမ်းတွေရှိတယ်ပေါ့နော်အဲ့လိုကိုစဉ်းစားဖို့လိုတယ်ပြီးတော့ရုပ်ထုကထူးလိုက်တယ်ဆိုရင်လူရုပ်ထုထူးလိုက်တယ်ဆိုရင်တခြားလူတွေကလည်းဆိုင်ရဆိုင်ရရုပ်ထုတွေထူးကျင်လာကြပြန်အောင်အဲ့ဒါကြတော့ဘာဖြစ်လဲဆိုတော့ demonstration effect ပေါ့နော်ဟိုစပေးခိုက်လို့ဖြစ်သွားတာပေါ့နော်ဟိုအဲ့လိုမျိုးတွေလည်းဖြစ်တတ်ပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါတော့သူဆရာဦးအောင်ခေရောကိုစေရသူရောထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီကိစ္စတွေမှာနောက်ခံငါတော့နိုင်ငံရေးနောက်ခံနေရရှိနေတာဟုတ်တချို့ကတော့ဒီစစ်စိုးကအဆက်ဆက်ဘူရောင်ဆိုင်ခံခဲ့ကဏ္ဍကိုပြစ်ပယ်ခံခဲ့ရတဲ့အခုချိန်မှာပြန်လည်မြင့်တင်ရမယ်ဆိုပြီးသဘောထားတဲ့သူတွေလည်းရှိတယ်တချို့ကျတော့လည်းအခုချိန်ကဒီထူးဆန်းဒီဘူရောင်ဆိုင်သမီးဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးပါတီကအာဏာရနေတဲ့အချိန်မှာလုဒါဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ဩဇာရှင်ဝါကြီးအောင်တစ်ဖက်တစ်လမ်းကလှုပ်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဆိုတော့ဟိုဒီလိုနောက်နိုင်ငံရေးနောက်ခံနေရဟောဘလောက်ထိအခုလိုပြဿနာတွေပေါ်လာတဲ့ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်စေပါလဲဆရာဦးအောင်ခင်ဆွေးနွေးပြပါလားခင်ဗျအ
ဲဒီကိစ္စတော့ဟိုကျွန်တော်ထင်တော့ဒီက NLD ကဘယ်သူကနေလှုပ်တာလဲဆိုတော့ကျွန်တော်မသိဘူးဒီရုပ်ထုတွေကို
โอเคเสี่ยโอ้ကျွန်တော်တို့ရေဝီအားဖြင့်ရတော့ဥမာအခုဒီဟိုနောက်ဆုံးဖြစ်သွားတဲ့ဒီကရားပြည်နယ်မှာဆိုလို့ရှိရင်တော့ပြည်နယ်အစိုးရဒီကိစ္စကိုစီစဉ်တာပေါ့လေဘဟုကတော့ခုနောက်ပိုင်းပြဿနာတွေပေါ်လာတော့ဘဟုကတော့သူတို့ကတော့ဒါကိုစမ်းမပါရင်မလုပ်ဖို့လို့ဘာလို့အဲ့လိုပေါ့လေတရားဝင်ဟိုသူတို့ပါတီတွေကပုဂ္ဂိုလ်လူပုဂ္ဂိုလ်တချို့ကပြောတာမျိုးတွေတော့ကျွန်တော်တို့ကြားရတယ်အခုလောလောဆယ်ကတော့ဟိုနောက်ဆုံးဖြစ်သွားတဲ့အဖြစ်အပျက်ကတော့ဒီစမ်းနာပြတဲ့အထက်ကတချို့လူငယ်တွေဖမ်းဆီးရဲအေးအေးယူခံရမဲ့အခြေအနေမျိုးရင်ဆိုင်နေရတယ်ဟိုပြည်နယ်အစိုးရကလည်းဟိုဆက်လုပ်ခြင်းနဲ့စမ်းနာတော့ရှိနေတော့မဲ့ဆိုတဲ့သဘောထားမျိုးပေါ့နော်အဲ့တော့ဟိုဘဟုကချတဲ့မူဝါဒမဟုတ်ဘူးလို့တော့ဟိုရေဝီကနားလဲနိုင်မြင်မြဲလဲပဲဟိုကတားဆီးရမျိုးလဲမဟုတ်ဘူးကန့်ကွက်တာမျိုးတော့လဲတရားဝင်မရှိဘူးပေါ့ဆရာရဲ့အခြေအနေကတော့တို့တို့တက်ဆိုင်ပြည်နယ်အစိုးရတွေတာဝန်ရှိတဲ့သူတွေကကိုယ်သဘောစံနာနဲ့လောက်တာတွေရှိတယ်တချို့ကကျတော့လည်းပဲဟိုဘယ်လိုပြောဘိုးချုပ်အစံကိုချင်းညွှဲလေးစားရဲဆိုပြီးတော့ဟိုလူပုဂ္ဂိုလ်တွေဒါစုကြပေါင်းကြပြီးတော့လောက်ကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒါမျိုးတွေမှာတွားပြီးထိတ်တိုက်ဖြစ်ကြတာပေါ့ဆရာရဲ့အခြေအနေကတော့
ဒီကျွန်တော်တော့အပြင်းအနေလေးလာတဲ့လူဆိုတော့ကျွန်တော်သိတဲ့လောက်ကတော့ဒီဘိုးချုပ်အောင်စံရဲ့ယုတ်ထုဟာတာမန်ယုတ်ထုမဟုတ်ဘဲနဲ့သူစစ်ဝေစစ်စားနဲ့မြင်းစည်းနေတဲ့အယုတ်တို့ဓာတ်ကင်နေတဲ့အယုတ်တို့ဒီစစ်ဝေစစ်စားနဲ့အယုတ်တွေများတယ်ဗျာ
ဟုတ်တယ်ဆရာ
ဆိုတော့ဒီစစ်ဝေစစ်စားအယုတ်ကိုဘာလို့လုပ်ရလဲတခြားအယုတ်မရှိတော့ဘူးလားဆိုတော့ဟိုရိုးရိုးပေါ်ပြန်ဟိုရိုးရိုးအရွယ်ရစားအယုတ်ကတခုမှမရှိစစ်ဝေစစ်စားနဲ့အယုတ်ဆိုတော့ဒီဘိုးချုပ်အောင်စံတို့ခေါင်းဆောင်ခဲ့တဲ့ဒီကိုကျိုးအနစ်နာခံတဲ့စစ်တပ်ဆိုတာလည်းမရှိတော့ဘူးဗျကြာပြီကြာတော့ဒီဗမာစစ်တပ်ကအဲ့ကြားထဲမှာအကြောင်းသားတွေတတ်အရသားတွေတတ်အကုန်လုံးပေါ့ဗျာအရသားမှန်သမီးပြစ်တတ်ပြီးလူချင်းကြီးလှုပ်လာတဲ့စစ်တပ်ကအခုတခါဘိုးချုပ်အောင်စံရဲ့တတ်ဆိုပြီးတော့လှုပ်လို့ရှိရင်တော့ဒီဥစ္စာဟိုပြည်သူတွေမကျေနပ်စရာဖြစ်နေတာပေါ့ဗျာဟိုနေပေါင်းကကြာပြီအဲ့တော့တမိုင်းဟိုအတိတ်နဲ့ပြစ်ဆုံးပါသွားပြီးတော့ရောထွေးတယ်လို့ဖြစ်နေတာပေါ့
โอเคပါဆရာโอเคဆိုတော့ကျွန်တော်ဒီမှာကရားပြည်နယ်မှာတော့ဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စရနေပတ်သက်လို့အဓိကဦးစီးဦးဆောင်လုပ်နေတဲ့ခွန်ဘာနက်ပုတ်လဲကျွန်တော်ဒီဆွေးနွေးပွဲမှာရှိနေပါတယ်အဲ့တော့ကျွန်တော်ခွန်ဘာနက်ပုတ်ကတော့ဒီကိနောက်ဆုံးဖြစ်တဲ့ဖြစ်ရနေပတ်သက်လို့အထူးရင်ပို့ပြီးထိဟိုကိုတိုင်ကိုကြထိတွေ့ထားတဲ့ပုတ်ကိုလည်းဖြစ်တော့ကျွန်တော်ကခွန်ဘာနက်ပုတ်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့တခုရှိတာကရေဝီကကျွန်တော်စောအိမ်မှာကျွန်တော်ပြောသားတယ်လို့ပေါ့လေကျွန်တော်တို့နားလည်ထားတာကတော့တန်းရန်သားတွေဘက်ကတော့ဒီသူတို့မှာသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုဘူချောအောင်ဆန်းအမတ်တရားတွေစိုက်ထုတ်ကြရပြည်ဒီတန်းရန်သားခေါင်းဆောင်တွေရဲ့အခန့်ကဏ္ဍကိုမိမိမှာစိုးရင်လည်းဆိုတော့စိုးရင်ချက်တွေနဲ့ကန့်ကွက်တာလို့ကျွန်တော်နားလည်ပါတယ်ကိုခွန်ဘာနက်ပုတ်ဟိုအဲ့တော့ကန့်ကွက်ရခြင်းကိစ္စတွေမှာဒီကိစ္စတွေပြင်တခြားကိစ္စတွေများပါနေသေးလားကိုခွန်ဘာနက်ပုတ်ရဲ့
ဟုတ်ကဲ့ခင်ဗျာဒီကိစ္စကိုကျွန်တော်ကြည့်မယ်ဆိုရင်ဒီခဏလုံးဆရာကြီးပြောခဲ့လို့ပဲဒီကိစ္စကနိုင်ငံရေးနဲ့ဆက်နွယ်တယ်လို့လည်းကျွန်တော်မြင်တယ်အမျိုးသားရေးနဲ့လည်းဆက်နွယ်တယ်လို့ကျွန်တော်မြင်တယ်ပေါ့ဟုတ်အဲ့မှမှဒီခဏလုံးမျိုးပေါ့ဒီဒုချောင်းဆောင်ကတော့နိုင်ငံလုံးတိုင်းတာညီနဲ့ကတော့လေးစားတယ်ကျွန်တော်လည်းလေးစားတယ်ကျွန်တော်တို့အသိဖြစ်ရတဲ့ရန်နာတွေလည်းရှိတယ်ဒါပေမဲ့ဒီအမျိုးသားရေးမှာကကြတော့ဒီတိုင်းတားရဲ့ခံစားချက်မှာကကြတော့ခုတမိုင်းကိုပေါ်သွင်းခွင့်မရခဲ့ဘူးဆိုတော့အခြေခံခံစားချက်တွေရှိတယ်။အဲ့လိုချိန်မီမှာဒီဘုထုပ်ခြေရုပ်ကိုအတင်းတမဘယ်လိုပြောမလို့သူတင်ကြီးနိုင်တာလည်းမရှိဘူးဒီတိုင်းတားစာပြီးရင်ဒီမှုပုံစံလေးတွေအတင်းဖွဲ့ပြီးရှိတဲ့ဟာကိုသူတင်ကြီးနိုင်လည်းမဟုတ်ပဲပေါင်းအောင်ဆက်နေကြတော့အဲ့လိုမျိုးအာဏာရှိတဲ့ဒီမှာလာလုပ်တဲ့ပုံစံလေးတခုကိုကျွန်တော်တို့ဘုံကြောင့်ဒါပါမချက်ဒီပြချက်ကတော့ဘုထုပ်ကျေးရုပ်ကိုဖိုက်ရှိတာချက်တိုင်းတာရဲ့တည်ရှိမှုကိုပြန်ပြီးမှပြည်ပြီးမှသမိုင်းတွေကိုပေါ်ထုတ်မှုတွေကိုကျွန်တော်တို့အရင်ဆုံးလုပ်ချင်တယ်ဘာဖြစ်လဲဆိုဒီသမိုင်းတွေအထောက်ခံဖယ်ရလို့ပဲကျွန်တော်တို့တိုင်းတာရဲ့ခံစားချက်တွေကိုပြီးမှကလူတွေတော်တော်များများကနားမလည်တဲ့အနေထားမျိုးတွေကျွန်တော်တို့တွေ့ရတယ်ပေါ့ဥပမာ
federal ဆိုရင်ဒီခွဲထွက်ရေးလို့အပြည့်အစုံခံခဲ့ရတဲ့တမိုင်းတောင်ရကျွန်တော်မှာကြုံခဲ့ရတဲ့ဒီမှာ federal ဆိုတာကိုကြားရမယ်အပြည့်မှာအင်အားစုတွေတော့ကခွဲထွက်ရေးလို့အမြင်ခဲ့ရတဲ့တမိုင်းတောင်ဆိုင်ရာနိုင်ငံမှုတွေကတိုင်းတားပြီးမှရှိနေတော့အဲ့ဒီအခြေအနေတွေပေါ်မှာကျွန်တော်တို့ကန့်ကွက်ရခြင်းနဲ့ဆက်သွားဟုတ်ကဲ့
โอเคครูคุณบานะซุนนี่ก็ขอบคุณครับเราดิซุนนี่บวชด้วยกูปาวินซุนนี่ก็เราสะตวยท่าได้ปกติชูแล้วไลน์หม่อมมาชื่อนี่บาได้ยินซ้องว่าเรามันเดลิมิวอ่ะอู้ตั้นหม่อมมาอู้ตั้นหม่อมเนี่ยตบอดาแล้วซุนนี่จินน่ะไม่มีเนี่ยชื่อซุนนี่เลยอ่ะครับเนี่ย
โอเคคุณน่ะโกยပြောว่าเลยว่าเว้ยตะไม้อำมันนี่โอ้พ้นกวยท่าล่ะต้ายซ้าเนี่ยล่ะข้องดอนนี่อันตรายชื่อบาได้ไอ้มาต้ายซ้าเนี่ยกูอ่ะดีသူတို့ရဲ့ခေါင်းဆောင်တွေလည်းအတိအမှတ်ပြုကျင်ပါတယ်အခုအဲ NLD တက်လာတယ်ဆိုတော့အဓိကဖဲစည်းပုံတက်လာရှင်းမယ်ဆိုတော့ပြောရကိစ္စကိုရှင်းမယ်လေဒီဗိုလ်ချုပ်ရုပ်တွေကိုလူတကာလေးစားပါတယ်ဗမာပြည်မှာတကွာလုံးလေးစားပါတယ်ဒီဖဲစည်းပုံရှင်းလေးမလို့ဖဲနေဒီလုံးတွေဘာလို့လုံးနေတာတော့အဲ့ဒါလေးပဲပြောချင်ပါကြဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့တမောကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်တို့ကိုခိုင်ဆိုးပါဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲဆွေးနွေးနေတာမင်းမြင်နေတာရှင်းဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးမှာကအဓိကကတော့မြန်မာနိုင်ငံဟိုနေပြည်တော်လွတ်လပ်ရေးယူခဲ့တာနေပြည်တော်အောင်ဆိုင်တယောက်တည်းယူခဲ့တာမဟုတ်ဘူးလေတင်းရင်းသားလက်တင်းရင်းသားအကုန်လုံးနေပြည်တော်အကုန်စုခေါင်းဆောင်တဲ့တင်းရင်းသားတဲ့ဘုံသူခေါင်းဆောင်ပြီးမှနေပြည်တော်လွတ်လပ်ရေးဟိုနေပြည်တော်ရအောင်ယူခဲ့တာဖြစ်တယ်အဲ့ဒီကြောင့်နေပြည်တော်အခုကပြည်နေတွေမှာအော်တော့တိုင်းတဲ့ပြည်နယ်မှာနေပြည်ရင်အခုကကရင်ပြည်နယ်မှာကရင်ပြည်နယ်ကနေပြည်ရင်ကန့်ကွက်ရှင်အဲအသေးပြည်ကလေးဆိုနေပြည်ရင်မဖြစ်လို့ကန့်ကွက်ရလေအဓိကကနေပြည်လွတ်လပ်ရေးယူတဲ့အခါအော် offset တရားထည့်ယူတာမဟုတ်ဘူးအကုန်လုံးမြန်မာနိုင်ငံမှာရှိတဲ့တင်းစားဘောဆောင်ခေါင်းဆောင်တွေမပါသေးနဲ့ offset တရားထည့်ယူလို့လည်းမရဘူ
းဟုတ်ကဲ
့အဲ့ဒီကြောင့်နေပြည်ရင်တင်းစားပြည်နယ်တွေမှာတင်းစားတွေရနေပြည်ရင်ခေါင်းဆောင်တွေကိုနေပြည်ရင်ရုပ်ထုတ်ဖို့မထုတ်ဝင်နဲ့နေပြည်ရင်ဟုတ်တော့ဆန်အေးဘုရုပ်ကိုတည်းထုမယ်ဆိုလို့ချင်းတော့အဲ့ဒါကတော့ပြဿနာပဲလို့ကျွန်တော်ကတော့အဲ့ဒါကိုဆွေးနွေးတာပါ
โอเคคุณไคซ์สวัสดีสวัสดีครับเจซุบครับเราที่เราอีเมลดิ Facebook เนี่ยนี่ไปปูท่าได้สาติชูแล้วရှင်းနေပါသေးတယ်สาติชูတော့အရင်ဆုံးမဆုမမဲ့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီစောဒန်နီယယ်ဦးဦးဆိုတဲ့အကောင့်ကဖက်ဒရယ်ကိုအဓိပ္ပာယ်ကောက်မားလို့အစိုးမြင်တဲ့ခေတ်ကိုရောက်ခဲ့ရပါတယ်တဲ့အင်္ဂလိပ်တွေသွေးခွဲအုပ်ချုပ်လို့ပြည်တွင်းစစ်ဖြစ်ရတယ်ခံမရရင်တော့တပီတောင်နဲ့လူမျိုးကြီးဝါဒကိုကျင့်သုံးခဲ့တာကိုမပြောဘဲနဲ့ကာကွယ်ပြောဆိုသွားကြတာပါပဲတဲ့အကွက်ကြကြလှုပ်ဆောင်ခဲ့တာကဗမာစစ်တပ်နဲ့အစိုးရအဆက်ဆက်အတိုင်းဝိုင်းကပူတည်မှာပါတဲ့ဒီလိုဗိုလ်ချုပ်ရုပ်ထုတွေထားရှိခြင်းကတိုင်းရင်းသားတွေကိုအလဲထိုးမဲ့ပွဲသိမ်းကွက်ပါပဲလို့ပြောထားပါတယ်မောင်ပေါက်ဆိုတဲ့အကောင်ကတော့လူတစုရဲ့စနက်ကြောင့်သာပါတဲ့ဒေသခံတွေရဲ့စိတ်သဘောထားမဖြစ်နိုင်ဘူးလို့ယုံကြည်ပါတယ်တဲ့မြင့်ဝင်ဆိုတဲ့အကောင်ကတော့ကောင်းမွန်တဲ့ဂုံတိတ်ခါရှိတဲ့အစိုးရကမြဲသွားမှကြောက်ပြီးတော့လိုက်ဖြတ်နေတဲ့အဖြတ်သမားအုပ်စုရဲ့လုတ်ကွက်ပါတဲ့လူဦးရေနေပြီးနိုင်ငံရေးလှုပ်ရှားမှုအလွန်နေတဲ့ဒေသဖွတ်တေပြေးပြီးတော့ရွေးကောက်ပွဲဝင်တဲ့အရက်တွေမှာဖြစ်ပါတယ်တဲ့VPO ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်အောင်ဆန်းကိုတိုင်းရင်းသားတွေကလက်မခံတာထားပါအောင်နဲ့သူကိုယ်တိုင်တီထောင်ထားတဲ့ဗမာတပ်မတော်ကတောင်သူ့ကိုလက်မခံတာဘာကြောင့်လဲတဲ့ကြံ့ငွေတွေပေါ်မှာသူ့ရဲ့ရုပ်ကိုဖျောက်ပစ်တာကဘာလူမျိုးတွေလဲဆိုတာအရင်စဉ်းစားကြပါအောင်နဲ့ကရင်နီပြည်နဲ့ဗိုလ်ချုပ်အောင်ဆန်းဆိုတာအဝေးကြီးပါတဲ့တမိုင်းရပြောရရင်ပေါ့တဲ့စိုးဆန်းဆိုတဲ့အကောင့်ကတော့ဗမာအဆက်ဆက်တိမ့်ကြုံအုပ်ချုပ်လာတော့တိုင်းရင်းသားတွေအတွက်ဘာမှဒဏ်မှုလုပ်ပိုင်ခွင့်မရှိတော့ဘယ်တိုင်းရင်းသားမှလက်မခံကျင်တော့တာအမှန်ပါတဲ့ဗမာနဲ့တိုင်းရင်းသားဒဏ်မှုခွင့်ရေးကကြည်ကြည်လေးတဲ့ကြည်လေးဝေးလေးခန့်စားနေရတော့အောင်ဆန်းရုပ်တုကိုလာပြီးတော့ထားရင်အလိုလိုပောက်ကွဲကြမှာပဲလို့ရေးထားပါတယ်ကောင်လွင်ဦးကြီး
ဟုတ်ကဲ့ကျေးဇူးပါအခုဒီကျွန်တော်ဒီဆွေးနွေးတဲ့ပုံကိုလည်းကြားမှာပါအခုကတော်တော်အထူးဖြင့်ဒီတိုင်းရင်းသားတွေကြားမှာတော့ဒီကိစ္စနဲ့ပတ်သက်လို့တော်တော်လေးခက်ခဲသေးသေးခံစားချက်တွေရှိနေတာကျွန်တော်တွေ့ရမှာပါအထူးသဖြင့်ကတော့ဟိုတမိုင်းနောက်ခံရောက်ဒီလိုခံစားချက်တွေပေါ်လဲဆိုတော့ကျွန်တော်နားလည်နိုင်လို့ရပါတယ်ဒါပေမဲ့ဆရာဦးအောင်ခင်ကကျွန်တော်မေးချင်ပါတကယ်တော့ဒီအမေရိကန်မှာဆိုရင်လည်းဒီကျွန်းစနစ်ကိုတိုက်ပြခဲ့တဲ့ဒီတမရအောင်ဒီအေဗရာဟင်လင်ကွန်နောက်ဒီလူမျိုးရေးခွဲခြားဆက်ဆံမှုတွေတွန်းလှန်ခဲ့ပြီးတော့ဒီမာတင်လူသာကင်းနောက်ပြီးတော့ဒီပြည်တွင်းစစ်ကစစ်ဘုတ်ချုပ်တွေရုပ်တွေဆိုတာလေသူ့ဒေသနဲ့သူဒီလိုမျိုးရှိကြတာပဲလေဆိုတော့ကျွန်တော်တို့စီမံနဲ့ဗားရင်းများကွာခြားနေလို့လေဒီဘုတ်ချုပ်အောင်ဆန်းတယောက်တည်းကိုပဲကျွန်တော်တို့ကအလေးပေးလို့နာများနေလို့လားဆရာဘလို့နောက်ကျောင်းကန်နေကြောင်းဒီလိုတွေပြဿနာတွေပေါ်နေရတာလေဆရာ
အခုမြင်နေရတာတော့အရင်ဆိုဗီယက်ပြည်တော်စုပေါ့ဗျာအရင်စတာလင်ခေတ်ပေါ့စတာလင်ခေတ်က ตาเนี่ยยุคที่เนี่ยกระบวนการที่ว่าโอ้โหสุเวียนยุคเนี่ยเปลี่ยนตัวเราไม่จีนไม่น่าเชื่อพี่ยุคที่เปลี่ยนชาติอะไรแบบนี้ส่วนไอ้ตัวมิวเวนไนเนี่ยบอกเลยว่ากูที่อันไหนอะปาร์ตี้อะบ้ามาไม่ได้สิเว้ยเนี่ยที่ยุคที่รีพีเนี่ยที่มาเนี่ยการลุลุชิเองกูตัวพี่โตตัวเองได้ที่ยุคก็จีนอะบ้ามาพูดอย่างใดเนี่ย ดีอันนี้พัฒนาจีนอะไรเนี่ยดีอเมริกามาแค่เราเลยปีดาวดีชาร์ลอตต์เบลเคเคซ่าโอเคที่เรื่องนี้เราพูดยังไงเนี่ยมาชาร์ลอตต์เบลมาตัวพี่เราดีไอ้ดีโกโก้ไอ้นี่นะว่าดีคอนเฟดเรย์อาร์มีอะไรโบโจจีอะไรโรเบิร์ตอิลลี่โรเบิร์ตลี่ยูทูปเพื่อว่าโกโก้เนี่ยพี่เนี่ยสัวตัวเส้นสาวไอ้มาชนะพี่อะไรบ้านพี่เนี่ยไอ้ที่นี่ดาวเชียร์ว่าอเมริกามาเลยดีอายุสั้นยี่ดีกูพี่ได้เลยอ่ะแล้วดีอายุกันเนี่ย ดีลูที่เราบ้ามาบ่บ่เต้นลูดูว่านี่ทราบดีอายุเกี่ยวกับสนามยากังเกิดเท่ากันเนี่ยลุยเนี่ยนี่ไอ้พี่ต้นหานี่อัตโนมัติโตตอนดีดีติงอันซารีมีอะไรสิเออกูอเมริกามากูพี่นี่ละเลยที่เชียร์ดีชาร์ลส์เทมาร์ลูบิวานี่ลูเมรีอุตนาเนี่ยพี่เด็กพี่การนี่ทราบว่าลูบิวานลูเมอุนเนี่ยเนี่ยเวก้าบ่ยารีจอนเซนเนกู เนี่ยเนี่ยลูบิวตัดดีคอนเฟดเรชั่นละจอนเซนเนกูสั่งยังเนี่ยลูดีไอ้ลูดีเจนเนอเรลิวตู้เต้ตู้อันเนี่ยดูยังว่าสาวชาติอันนี้มีอายุตัวเซชั่นเนี่ยลูเซชั่นไม่เนี่ยดูว่าตู้ลูดูตัวดีอาบีอยู่ดูเจ้าอยู่ลูชาติบ่อยอันนี้ยูดีตู้อันเนี่ยดูสีนี่นะเวลาตัวสว่างเลยจ้าโรพี่น่ะพี่กูน่ะบ่
โอเคแล้วทุกครั้งที่เราเลยโอ้ก้าวเสียงเราเดือดสุดไหมโอ้สูงเลยโอ้พี่กับผมยามีว่าเลยจังได้ดาวเสียเราเดือดโอเคเสียกูเสียตัวแล้วจะน้องเมย์จะมาเลยจะน้องกูอ่ะพอเลยโอ้ทั้งสองจะน้องพี่ก็จะรู้ว่าเออโอ้นั่งกันกันมาเลยจะรู้ว่ายูทูบีท่าจาระคอมพิวเตอร์มีอะไรสิบาทเลยจะน้องสิมาเนี่ยมาบ้านมีอะไรกว่าชานี่เลยที่จะน้องสิมาผมพยองสันที่เอาเท่าไว้รีบไปทำยานลุลูกูรู้พี่จะน่ารีพอลาอะไรมีอะไรเสียเสียตัวมีพี่บอกเนี่ย
ไอ้เจ้าเนี่ยเนาะเด็กๆเนี่ยเจ้าเนี่ยมันหกปีอะโหเด็กๆเราดีกว่าเลยลูกเท่านั้นเนี่ยคนเราได้นาดีเจ้าเลยเต็มมาเลยป่าเลยป่าเลยตัวตัวเด็กๆเราดีอยู่ตัวเส้นเดียวกันตัวสี่เลยเนาะป่าเลยตัวเราว่าอะไรสวยหามีบ่เนาะนั่นคือว่าเลยที่เลี้ยงตัวยาจะเลี้ยงลูกเนาะตัวยาจะตั้งแต่ยังดีเนี่ยรู้ใจเนาะตัวยาเลี้ยงลูกไอ้เราไม่รู้เนี่ยเส้นแบบเดียวตัวเส้นเดียวกันเลยเนาะทำอยู่เลย จะโน้ตเช่นไหนเออจะโน้ตอันนี้เนี่ยผมว่าลงเยอะจะน่าลงเลยผมจะเอาแต่ยูทูบทุกอย่างจะต้องนับเช็ดอะไรนะแล้วผมมาเก้าลงวะเนาะแล้วผมลงนี่เส้นนี้ดูจะต้องนับเช็ดอะไรวะเนาะอะไรจะยังเส้นเราลงมาเลยแล้วเส้นเราไปเลยสุดที่ในยามว่าเลยสุดที่จะเราเว้ยคนอาจจะเล่นกันหรือว่าเล่นที่จะเราเว้ยไอ้จะเราไปเลยสุดที่นั่นจะเราพูดลงมาวะเนาะเป็นเช่นมาจะโน้ตลงมาเลยที่จะยูเช่น ที่อยู่ยานี่อยู่มาตัวอะไรสิเนาะเดี๋ยวเมื่อกี้มาสุดจะเอาสิบเจ็ดปีเลยนะถ้าว่าที่จะชาร์จกันเนี่ยคุณจะมีเมื่อกี้ยุ่งเช่นนี้มาสุดเนี่ยเมื่อกี้ยุ่งดูดีเลยตัวมาเช็ดจ้าเลยแต่ว่าเลยสุดเมื่อกี้ว่าจะเต็มเต็มไปเลยตัวเดียวมันคือว่าเป็นเรื่องที่คุณจะเจอแล้วแต่เชียวอะไรนี่คนเราเจอเขาไม่เป็นนั่นคือเราเป็นคนเป็นนิ่งเลยใช่ไหมอะไรที่จีวะแล้วคือว่าเราโอ้โหเรื่องนี้ดูดูไหมจ้า ผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้ววะนะอุ้มมาแต่เราไม่เคยเนาะผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้ววะนะอุ้มมาแต่เราไม่เคยเนาะผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้ววะนะอุ้มมาแต่เราไม่เคยเนาะผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้ววะนะอุ้มมาแต่เราไม่เคยเนาะผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้ววะนะอุ้มมาแต่เราไม่เคยเนาะผมจะลงทุนเนี่ยจะทำนี่เนี่ยไม่เอาอยู่แล้วว
်ပြင်းပြင်းထန်ထန်ပြင်းပြင်းထန်လုပ်လို့ရတယ်ဒါမျိုးလည်းသွားလို့ရတယ်ပေါ့နော်နောက်ဆုံးဒီကုံကုံပြောရင်ရုပ်ဆိုင်ဆိုင်ကြီးဆက်ပြီးထုတ်မယ်လို့ပြောရအဲ့ဒီဆက်ကူမှာလည်းဒါငွေဆက်ကြီးပုံမှန်ထုတ်နေကြဒီရှင်ရုပ်တို့မြင်းရုပ်တို့ရောမြင်းရုပ်မရှိပါဘူးရှင်ရုပ်တို့ကလည်းဒီရုပ်တွေနေရာမှာဒါတကယ်ဒီရောက်ကြံပုံထုတ်ဒီတိုက်လိုက်တဲ့ဆိုရင်ဒါဘာလို့ငွေလဲထပ်မတင်တော့ဘူးမဟုတ်ဆိုရင်တော့ဒီဘုရုပ်ရုပ်တုတွေအားလုံးထုတ်လိုက်တာကျွန်တော်ချက်ကြည့်ဒီနိုင်ငံလုံးပေါင်းလိုက်ရင်တော့ဒေါ်လာတန်းတန်းလောက်ရှိပြီအဲ့ဒါဆိုရင်ဒီ online application ပေါ့နော်ဒီ mobile application ကောင်းကောင်းလုပ်လို့ရတယ်နောက်ပြီးရင်ကျောင်းလေးကောင်းကောင်းထောင်လို့ရတယ်ဒါတွေကရည်ရှိခံတော့ပေါ့နော်အခုကရုပ်ရုပ်တုတွေကဘာလဲဖြစ်နေကြလဲဆိုတော့တချောင်းတကာကတရားတကုတ်ချမ်းဖြစ်နေပြီးတော့ရုပ်တုတွေကလည်းတချို့ကျတော့ပိန်ရှိရှိတချို့ကျလည်းဟိုတော်တော်ဟိုဟာပေါ့နော်တူတူချိုင်းချိုင်းကြီးဖြစ်နေပြီးတော့ရုပ်တွေကလှလည်းမလှဘူးပေါ့နော်ကလေးလိုလိုတချို့ဟာကြာပြူကြီးလိုလိုဆိုတော့ဆိုင်ဆိုင်ဟာဘုဟုဇေယျတွေကဟိုလက်စွမ်းပြထားတဲ့သဘောဖြစ်တယ် ဖရားလို့ဒီဘုရားလို့ကဒီကဲဆိုပါလို့ဆိုရင်တော့တမျိုးပဲသူတို့တွေကတော့ကိုယ်ကဓာတ်ပုံမတန်တင်ထားလို့မရဘူးဆိုတော့ရိုးရိုးတို့တွေ့ရတာမှကျွန်တော်ပြောတဲ့သူ့အုပ်သူကြီးဆိုတာကလွဲနေတယ်လို့မြင်ပါတယ်ဗျကျွန်တော
်ဟုတ်ကဲ့ဆရာစီသူဆွေးနွေးပြချေးဆိုပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရှိနေပါသေးတယ်ကိုငင်းချမ်းမှာဖင်လန်နိုင်ငံကပါကိုငင်းချမ်းလည်းဆွေးနွေးနေတာမင်းမြင်နေတာရှိရင်ဆွေးနွေးမင်းမြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကမကျွန်တော်တို့ဘမဦးအောင်ခင်လည်းရှိနေတော့ဒါပိုကောင်းပါလေဒီနေ့ဂျပန်ဝိုင်းอ่ะကျွန်တော်ပြောချင်တာကျွန်တော်တို့ဗမာပြည်သူလူထုကအကျန်းဖတ်မှုကိုမကြိုက်တဲ့အတွက်ဘိုးချုပ်အောင်ဆန်းဆိုတာဗမာပြည်မှာဖြစ်လာတာဘိုးချုပ်သမိုင်းကိုကျွန်တော်တို့ပြည်သူတွေကတိတိကျကျသိကြတာဥပမာသူမိမဒေါက်ခင်ကြီးပြောထားတာဆိုရှိတယ်အောက်ကကိုအောင်ဆန်းမသိဘူးဆိုလို့ရှိရင်လူမားပေါင်းတဲ့အတွက်ပေါ့နော်နာမည်လည်းသိတယ်လူလည်းသိတယ်ပေါ့ဒါသာတော့အဲ့ဒီကိစ္စကျွန်တော်အခုပြောချင်တာကတော့NLD ကပါတီကိုမကြည့်နဲ့လူကိုကြည့်哦လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုပြီးတော့မဲပေးခဲ့ကိုကိုနေနေပြောတယ် NLD မှာဒါတော့ဆန်းစုကြည်အစပြောပြရတယ်ဖြစ်နေတဲ့အချိန်မှာဘိုးဆောင်ဆန်းကိုတက်တက်နဲ့ခုတုံးလုပ်ပြီးတော့သမီးအဖေကိုခုတုံးလုပ်ပြီးတော့ဗျာဘမဒီမှာဟိုလူမျိုးကြီးဟာကရှင်သုံးရတဲ့ကျွန်တော်မြင်ပါတယ်ဘဘဦးအောင်ခင်ကတော့ကိုပြောတယ်နဲ့ရှင်းပါတယ်ကျေးဇူးတိုင်းတင်ပါတ
ယ်ဟုတ်ကဲ့ကိုငင်းချမ်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေစာရေးပေးပို့ထားတချို့ကြံနေပါသေးတယ်မဆုမွန်စာတချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကြော်နိုင်ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကတိုင်းရင်းသားတွေအပေါ်မှာပေးခဲ့တဲ့ဂရုကဝတ်ကိုအကောင့်ထဲမဖို့ပေးခြင်းပဲနဲ့ဗိုလ်ချုပ်ရုပ်ထုနဲ့လာပြီးတော့နှစ်သိမ့်နေတယ်လို့တိုင်းရင်းသားအများစုကစိတ်ထဲမှာဖြစ်ပေါ်စေပါတယ်တဲ့။နောက် NLD အောက်ပိုင်းကလူတွေကလည်းဗိုလ်ချုပ်ကိုကြီးညိုတာလေးစားတာထက်ဗိုလ်ချုပ်ရဲ့နာမည်ဗိုလ်ချုပ်ရဲ့ရုပ်ထုကိုဗန်းပြပြီးတော့ဒေါအောင်ဆန်းစုကြည်ကိုလိုက်ဖားနေတဲ့သဘောဆောင်နေပါတယ်တဲ့။နောက်ဗိုလ်ချုပ်ရုပ်ထု site ထူဖို့မလိုလားတဲ့ဒေသတွေမှာအတင်းလိုက်ပြီးတော့ site ဖို့စ조사နေတာက site ထူလို့သူနဲ့ကန့်ကွက်သူကြားစိတ်ဝမ်းကွဲမှုကိုဖြစ်ပေါ်စေပါတယ်တဲ့တနည်းအားဖြင့်တိုင်းရင်းသားစည်းလုံးညီညွတ်မှုကိုထိခိုက်စေပါတယ်ဒီလိုဗိုလ်ချုပ်နာမည်ကိုအသုံးချမှုကြောင့်တိုင်းရင်းသားတွေကဗိုလ်ချုပ်အောင်ဆန်းအပေါ်မှာကြီးညိုလေးစားမှုကိုထိခိုက်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုပေါ့ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကိုယ်တိုင်ကတိုင်းရင်းသားတွေကိုလစ်လျူရှုခဲ့သူတယောက်မဟုတ်ပါဘူးတဲ့တိုင်းရင်းသားခေါင်းဆောင်တွေအားလုံးကိုတသားတည်းထားခဲ့သူတယောက်ပါတဲ့ကျွန်တော်တို့ဗိုလ်ချုပ်ကိုအယမ်းချစ်မြတ်လို့တဲ့ဗိုလ်ချုပ်ကအခုချိန်အထိကိုအကြိမ်ကြိမ်လှုပ်ကြံခံနေရတဲ့သဘောဖြစ်ပါတယ်တဲ့အမှောင်ကျတဲ့နေ့ရက်တွေမှာဆိုဗိုလ်ချုပ်ကိုအလေးမပြုရဲခဲကြဘူးနောက်ဗိုလ်ချုပ်ပုံကိုမချိတ်ရဲခဲ့ကြဘူးပေါ့ကျွန်တော်ကပုံကိုရေးကိုကိုွယ်သူမဟုတ်ပါဘူးတဲ့သူဟာတိုင်းရင်းသားတွေကိုပြစ်ပယ်သူမဟုတ်ခဲ့ပါတဲ့ဒီဗိုလ်ချုပ်ရုပ်ထုကိုအခုလိုတော့ဝိုင်းပြီးတော့မကန့်ကွက်တင်ပါဘူးတဲ့ကန့်ကွက်တာကတော့သမိုင်းကိုမှေးမိန်အောင်လုပ်နေတယ်လို့ကျွန်တော်ထင်မြင်မိပါတယ်တဲ့ဒါကြောင့်တိုင်းရင်းသားခေါင်းဆောင်တွေရဲ့ရုပ်ထုနဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုအတူထားလိုက်မယ်ဆိုရင်ပြေလည်သွားမယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်စာတစ်ချို့လည်းရှိနေပါသေးတယ်တူကတော့ဒီမောင်တက်တနာပါအမေရိကန်ပြည်တော်စုပါကိုရန်နာမည်ဖတ်ပြပေးပါအောင်ခင်ဗျ
ဘူဂျောအောင်ဆန်းဟာလွတ်လပ်ရေးပြည်သူ့ကကြီးလည်းဖြစ်တမတော်ဖခင်ကြီးလည်းဖြစ်တယ်ဆိုတော့ကဘာကပါအတိမတ်ပြုထားပြီးဖြစ်ပါတယ်။ဒါကြောင့်ဘူဂျောရဲ့ဂုဏ်ကျေးဇူးနဲ့ဘူဂျောကိုချစ်မြတ်လို့ကြတဲ့ပြည်သူတွေကမိမိတို့ရဲ့အစီအစဉ်တွေနဲ့ဘူဂျောရုပ်ထုတွေကိုနိုင်ငံအနှံ့စိုက်ထုဂုဏ်ပြုကြတာဟာပြည်သူတွေရဲ့အယောင်ဆင်းလေမပါတဲ့ယူသားတဲ့စိတ်ဓာတ်တွေပါ။ဒါပေမဲ့ပြည်နယ်တချို့မှာဘူဂျောရုပ်တွေစိုက်ထုတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်သူအချင်းချင်းကြားကြီးမားတဲ့ပြဿနာတွေမရှိပေမဲ့နိုင်ငံရေးအမျက်ထုတ်လို့သူတွေဒေါအောင်ဆန်းစုကြည်ကိုမလိုမုန်းထားသူတွေဗိုလ်ချုပ်ရဲ့သမိုင်းကြောင်းမှန်ကိုဖုံးကွယ်ထားခြင်းသူတွေနဲ့ခါတော်မီတိုင်းသားခေါင်းဆောင်ဖြစ်ခြင်းသူတွေကတိုင်းသားတွေကိုလွတ်လွတ်ရှုရဲတို့လူမျိုးရေးရဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်တို့လှုံ့ဆော်နေကြခြင်းသာဖြစ်တယ်လို့ယူဆမိပါတယ်။ဒါကြောင့်လွတ်လပ်ရေးကြိုးပမ်းမှုမှာတိုင်းသားခေါင်းဆောင်တွေလည်းပါဝင်ကြတဲ့အတွက်ဒီခေါင်းဆောင်တွေရဲ့ရုပ်ထုတွေကိုလည်းဗိုလ်ချုပ်ရုပ်ထုတွေလို site တူဂုံပြုကြခြင်းဖြစ်အမုန်းတွေတန်တရာတွေအာဃာတတွေကင်းဝေးနိုင်ပြီးစီးလုံးညီညွတ်မှုတွေရရှိနိုင်စေကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့မောင်တသနာပါနောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ကဦးလာတော်မှာတကုံမြို့သစ်ကပါမဆုမုံမဲဖတ်ပြပြပါဦးခင်ဗ
ျစစ်တပ်ကဒါရိုက်အုပ်ချုပ်တဲ့စစ်ဆိုးရလက်ထက်တုန်းကဗိုလ်ချုပ်ရုပ်ထုစိုက်ဖို့မပြောနဲ့ကျောင်းဝင်းထဲမှာပဲမြန်မာကျောင်းသားတွေဒီအနေချင်းလောက်ကိုအာဇာနည်နဲ့အလေးပြုဖို့ပြုလုပ်ပေးခဲ့တဲ့ကျူရှင်ကျောင်းဆရာဟာထောင်ချခံခဲ့ရပါတယ်အခုရက်သားတစ်ပိုင်းရွေးကောက်ခံ NND ဆိုးရလက်ထက်ကရင်နီပြည်နယ်ကယားပြည်နယ်မှာဗိုလ်ချုပ်ရုပ်ထုစိုက်ဖို့လှုပ်တာလက်မခံကန့်ကွက်တဲ့ကယားလူငယ်တွေကိုဖမ်းဆီးထောင်ချဖို့ဖြစ်နေပြန်ပါလေ။ဘာဖြစ်လို့ဒီလိုကမောက်ကမတွေဖြစ်နေရသလဲဆိုတာကတော့ရှင်းပါတယ်။တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအတိအလင်းလက်ခံသဘောတူပြီးပြည်မနဲ့အတူတစ်စီးတစ်လုံးနဲ့လွတ်လပ်ရေးယူမယ်။အခြေခံဥပဒေပုံမှန်189ကနေ195အထိကရင်နီပြည်နယ်အစိုးရဖွဲ့စည်းရေးအပြည့်အစုံပြဋ္ဌာန်းပေးခဲ့တယ်လို့တကယ်လို့လွတ်လပ်ရေးရပြီးဆယ်နှစ်ကြာရင်မကျေနပ်လို့ခွဲထွက်ချင်ရင်တောင်မှခွဲထွက်ဖို့ဥပဒေနဲ့အညီဆောင်ရွက်နိုင်တယ်လို့ဗိုလ်ချုပ်ကအခိုင်အမာအမခံထားတဲ့1949ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းပေးထားတာကိုကရင်နီလူငယ်အပါအဝင်ရှမ်းလူငယ်ကချင်လူငယ်ကရင်လူငယ်ချင်းလူငယ်စားတဲ့လူငယ်တွေဂဂနနနာ ติชินาเลตบอปอกอชินลินเปาะปะนายแกจาเมซอยินปิเนไดงาမျိုးတွေဒီမကကြေးွာတွေအထီဘိုးချုပ်ရုတ်ထုစိုက်ပေးဖို့တောင်းဆိုလာကြမှာတော့မြေကြီးလက်ခတ်မလွဲပါဘူးဒီလိုပဲလူမျိုးစုတွေလိုလားတဲ့လူမျိုးစုတိုင်းရဲ့ခေါင်းဆောင်တွေပညာရှင်တွေတိုင်းချစ်ပြီးချစ်ပုံကိုယ်တွေရဲ့ရုတ်ထုတွေလည်းစိုက်ထူစေရမှာပါ
โอเคဒါတော့တကောမျိုးတက်ကဦးလာထွန်းဆွေးနွေးသွားတာပါဆိုတော့ကျွန်တော်ဆရာဦးအောင်ခင်ဟိုပဲကျွန်တော်မေးချင်ပါသေးတယ်ဆရာအခုဆရာလည်းဒီလိုရုတ်ထုတွေလုတ်ချမ်းပြတခါတည်းရမှာအကျိုးတွေပြစ်ကများနိုင်နေဆိုတော့ဆောဆောထောက်ပြပါရဲနောက်ဆရာဦးစီရေသူကတော့ဒီရုတ်ထုတွေလုတ်မဲ့စားဟိုဒီအကျိုးရှိမဲ့စီစဉ်တွေလုတ်ချင်လဲလုတ်လို့ရတယ်ဆိုတော့ဆရာတကယ်လို့ဂုံပြုတ်သိလို့ဂုံပြုတ်မယ်
di boda le di yutu kowe la macai bini le di bilong yutu le iwe so di yutu ada bamae di dale tungsan lu pi ne dua lo ma we lo te du du lo so so wa pyo jare dai mo tai na kao song ni jaro ba lo kwe ma pi le ala kye bi ne ma so ba u yi ya azani we so ba u dabu yutu mi shi u shi ne da sita ka le ma ka won so wa le ma ka mo a la myo tai na kao song ni ye ปုံนี่มาลุกขึ้นไปไล่ลงชื่อเนาะดีปยัตนาอุลောက်ที่จี้มาหมดกูเออบ่จ้ององซาเตี่ยวแท้ဆိုบ่จ้ององซาကအရင်တော့ကဟိုဘလောက်ပဲအနေနာခံဘလောက်ပဲကောင်းငယ်ကောင်းငယ်သူ့ရုပ်ပုံကိုစစ်ဝစ်စစ်စားနဲ့ပုံကိုအတင်းအဓမ္မဟိုပြီးနေတယ်မှာလိုက်ထားတယ်ဆိုတာတော့ဒီအရှိ့ဥရောပကိုဒီဆိုဗီယက်ကအတင်းဝင်စီးတုံးကလို့ပေါ့ဗျာဒီ
ဒီပြည်နယ်အနိုင်ကျင့်တဲ့သဘောမျိုးဖြစ်နေတာပေါ့ဆိုဒါမျိုးဒိုင်းနာရီကမြင်မကောင်းဘူးစောစောကကျွန်တော်ကြားခဲ့တာတော့ဒိုင်းနာရီဘက်ကဒီလိုပဲမြင်တယ်အပေါ်စီးနဲ့ဒါကြီးကိုကိုယ်ကိုကြားတယ်သဘောမျိုးနဲ့လာချတယ်လို့ဖြစ်နေတယ်ဟုတ်ကဲ့ပါဆရာဆွေးနွေးပြည်ဆရာဦးအောင်ခင်ဦးစေရသူကိုကွန်ဘာနဘုံကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးက
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှစ်ထောင်ဆယ်ချောက်ဒီအမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေလားဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းသွားမှာဖြစ်တယ်လို့တောက်ကြနေကပြောပါတယ်ရွေးကောက်ပွဲရလဒ်တွေသူတို့လူချင်းတို့ပုံစံမျိုးဖြစ်အောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့စစ်စစ်ချင်းနဲ့ရုရှားအပေါ်အမေရိကန်ပြည်အောင်စုစုစစ် ီးတော့ဘယ်တော့မှမမတူအောင်အထီးကျန်နိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟက်ဆန်ရူဟာနီကဒီကနေ့ပြောပါတယ်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့တောင်းအထီးကျန်ဖြစ်လာနေတယ်လို့နိုင်ငံကိုပြောကြတဲ့ရုပ်မြင်သံကြားမိန့်ခွန်းတွင်သမ္မတရူဟာနီကအဲ့လိုမှတ်ချက်ပေးပြောဆိုသွားတာပါကွန်ဒိုင်းစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံခြားရေးရာဌာနအကြီးအကဲအကြံပေးရန်ကြီးချီကပြောပါတယ်ကွန်ဒိုင်းစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံမှာဒီပေကျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညီညွတ်ရေးဖိုရမ်မင်ကွန်းမှာပြောကြားတဲ့မင်ကွန်းတွင်ပြောထည့်သွင်းပြောဆိုသွားတာပါကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယနေရာအတွက်ဒီကနေ့ဘယ်ဂျီယံနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားကြရမှာအခုလက်ရှိအချိန်ထိတော့ဘယ်ဂျီယံအသင်းကတကူရရှိထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ TM1 ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေကိုဒီညပိုင်းမှာပဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးသလိုမနေ့ပြန်တနင်္ဂနွေမနေ့ခင်းအစီအစဉ်မှာဆိုလို့ရှိလို့ရှိရင်လည်းလိုင်းတူမီတာ24-50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ကောင်းသောမင်္ဂလာညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.